Welcome to the Voice of America in Burmese.
Washington Radio VOA American တန်ကနေ2020ဇွန်လ21ရက်တနင်္လာနေ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလွန်မီတာ2440နဲ့51လိုင်းလွန်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဆမခင်ရတဲ့ပါဒီမနေ့ကသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ Minneapolis မြို့မှာမေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားခြင်းတည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးတရားမပြတာနဲ့ခွဲခြားဆက်ဆံမှုတွေနဲ့ရဲတွေရဲ့ဆိုးဝါးတဲ့လုပ်ရက်တွေအဆုံးသတ်ဖို့ American နိုင်ငံတကာဒီသတင်းပတ်ကုံမှလည်းဆက်လက်ဆန္ဒပြတောင်းဆိုနေကြပါတယ်။တချို့ဆန္ဒပြသူတွေကတော့ဒီစနေနဲ့တနင်္လာနေ့မှာ Juneteenth လို့ခေါ်တဲ့တောင်ပိုင်း Texas ပြည်နယ်ကနောက်ဆုံးလက်ကျန် African American တွေ1865ဇွန်လ19ရက်နေ့ကျွန်းဘွားကလွန်မြောက်ခဲ့တဲ့နေ့အထိမ်းအမှတ်ကိုပါတစ်ဆက်တည်းကျင်းပနေကြတာပါမြို့ကြီးတွေဖြစ်တဲ့နယူးယောက်လော့စ်အိန်ဂျလစ်နဲ့မီယာမီအပါအဝင်မြို့တော်များများမှာဆန္ဒပြနေကြတယ်လို့ဝါရှင်တန် DC ကသမ္မတအင်ဗျူအနီးမှာတော့ဆန္ဒပြမှုတွေကနေ့စဉ်လိုလိုရှိနေတာပါတောက်ကြညာကတော့သမ္မတအင်ဗျူနဲ့တိတ်မွေးတဲ့ Judiciary ပန်းချံမှာရှိတဲ့ Confederate ဘိုလ်ချုပ် Albert Pike ရဲ့ရုပ်ထုကိုဆွဲချပစ်ခဲ့ကြပါတယ်ကျွန်းစနစ်ဆက်ထားခြင်းနဲ့တောင်ပိုင်းခွဲထွက်ပြည်နယ်တွေမှာကောင်းဆောင်ခဲ့သူရဲ့ Confederate အထိမ်းအမှတ်တွေကိုအခုခါမှာဆန္ဒပြသူတွေကဥတီတက်မှတ်ထားလာကြတာပါ American မျိုးသားလုံခြုံရေးအကြံပေးဟောင်း John Bolton ရဲ့ Trump အစိုးရအဖွဲ့အကြောင်းရေးသားထားတဲ့စာအုပ်ကိုထုတ်ဝေခွင့်မပေးဖို့တရားရေးဌာနကအရေးပေါ်ပန်ကြားချက်ပေးပို့ထားတဲ့ကြားကပဲ American ဘ ഹു အစိုးရတရားသူကြီးကစနေနေ့မှာထုတ်ဝေခွင့်ပေးလိုက်ပါတယ် John Bolton အင်မီရောမှာသူတာဝန်ထမ်းဆောင်ခဲ့တဲ့တနှစ်ခွဲကာလအတွင်းသမ္မတ Trump ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလှုပ်ဆောင်ချက်တွေကိုဝေဖန်ထားတဲ့သူ့ရဲ့စာအုပ်ကိုအင်္ဂါနေ့မှာစတင်ရောင်းချဖို့လုပ်နေပါပြီ။ဒီစာအုပ်ကိုထုတ်ဝေလိုက်ရင်အရေးကြီးတဲ့ကန့်သက်အချက်လက်တွေအများလက်ထဲရောက်သွားနိုင်တယ်လို့တရားရေးဌာနကပြောကြားခဲ့ပေမဲ့ Washington DC တရားရုံးတရားသူကြီး Rice Lambert ကတော့ထောင်နဲ့ချီတဲ့ဒီစာအုပ်တွေဟာဖြန့်ချီသူတွေရဲ့လက်ထဲရောက်နေနေပြီးသားဖြစ်တဲ့အတွက်အချိန်နှောင်းနေပြီဖြစ်ကြောင်းပြောပါတယ်။ဒါအပြင် John Bolton ဟာအမေရိကန်အမျိုးသားလုံခြုံရေးနဲ့လောင်းကစားလုပ်ပြီးသူ့နိုင်ငံကိုထိခိုက်စေနိုင်အောင်လုပ်ခဲ့တယ်လို့သူ့ကိုသူလည်းထိခိုက်အောင်လုပ်ခဲ့တယ်လို့ပြောပါတယ်။ Bolton ကတော့သူ့စာအုပ်ထဲမှာကန့်သက်အချက်လက်တစ်စုံတစ်ရာမပါချောင်းနဲ့သူ့ရဲ့စာမှုကိုအင်ဂျီရောအရာရှိကဧပြီလထဲမှာပဲအတည်ပြုချက်ပေးထားတာဖြစ်ကြောင်းလည်းပြောပါတယ်။ Coronavirus ရောဂါကူးစက်ပြန့်နှံ့မှုဟာအမေရိကန်နိုင်ငံမှာနှစ်သန်းကျော်နဲ့အများဆုံးဖြစ်နေပေမဲ့American နိုင်ငံသားတွေဟာအခုချိန်ထိနှာခေါင်းဆီးတက်တက်မတက်တက်နေကွန်းထုတ်နေကြဆဲဖြစ်ပါတယ်။ဒီရောဂါကူးစက်မှုရော့ကျစေရတဲ့အကောင်းဆုံးနည်းလမ်းတစ်ခုကနှာခေါင်းဆီးတက်ဆင်မှုဖြစ်ကြောင်းကျန်းမာရေးတာဝန်ခံတွေကအကြံပေးနေကြတာပါ။တောင်ပိုင်း Texas ပြည်နယ်မှာဒီရောဂါကူးစက်မှုနှုန်းတိုးလာနေတဲ့အတွက်ပြည်နယ်တွင်းကမြို့တော်ဝန်9ဦးကတော့သူတို့မြို့သားတွေနှာခေါင်းဆီးတက်ကြဖို့စာရေးပေးပို့နေကြပါတယ်။တောင်ကိုရိုင်းနားပြည်နယ်မှာလည်းတနေ့ကိုအကူးစက်ခံရသူ1000ကျော်နဲ့စနေနေ့မှာလည်းဒုတိယနေ့ဖြစ်နေလူ1000ကျော်ထပ်ပြီးကူးစက်ခံခဲ့ရတယ်လို့ပြည်내ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။ Arizona, Florida, California နဲ့ Nevada ပြည်내တွေမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးပြီးရောဂါအတွက်စမ်းသပ်မှုတွေတိုးလှုပ်လာတဲ့နောက်အကူးစက်ခံရသူအရေအတွက်များလာတာတွေ့နေရပါတယ်။ American နိုင်ငံမှာ Coronavirus ရောဂါကူးစက်မှုဒဏ်ကိုအခုထိခံနေရဆဲဖြစ်တယ်လို့ခွဲခြားဆက်ဆံဆိုင်ရမှုအတွက်ဒရင်ပတ်ပေါင်းများစွာဆန္ဒပြမှုတွေရှိနေတဲ့ကြားကပဲသမ္မတဒေါ်နယ်ထရမ့်ကနိုဝင်ဘာရွေးကောက်ပွဲအတွက်အားသင့်လောင်းဖို့ကြိုးစားတဲ့အနေနဲ့စနေနေ့မှာအိုကလာဟိုမားကတူဆန်မြို့မှာလူမှုဟောပြောပွဲကျင်းပမှာဖြစ်ပါတယ်။အိုကလာဟိုမားပြည်နယ်မှာမကြာခင်ရက်ပိုင်းတွေအတွင်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူအရေအတွက်တိုးလာနေတာကြောင့်တူဆန်ကထိုင်ကုန်ပေါင်း19000ဆန်နဲ့မိုးလုံးလေးလုံး The Bank of Oklahoma Center မှာကျင်းပမယ်ဒီမဲဆွဲပွဲကနေအကူးစက်ခံရမယ့်အန္တရာယ်ရှိနေတယ်လို့ပြည်내ကျန်းမာရေးဌာနကသတိပေးပါတယ်။လူလူဟောပြောပွဲမကျင်းပခင်နိုင်ပိုင်းအတွင်းမှာပဲထရမ့်မဲဆွယ်အဖွဲ့ဝင်6ဦးမှာဒီရောဂါပိုအကူးစက်ခံရတယ်လို့မဲဆွယ်အဖွဲ့ဆက်သွယ်ရေးအကြီးအကဲကညညချက်ထုတ်ပြန်ပြောဆိုပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 ညဒိုင်းလိုမီတာ50 kHz 93.3 ည ိုင်းဒိုမီတာ51 kHz 98.5 နဲ့ဒိုင်နိုမီတာ190 kHz 105.5တို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာ Fury American တိုင်းရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံမှာမတိဆောင်လ20ရက်နေ့က COVID-19 ရောဂါအတွက်ဓာတ်ခွင်ဆက်သမှုစစ်ဆေးပေါင်း 1,300 ကျော်လုခဲ့တဲ့အထက်မှာရောဂါပိုးကူးစက်ထားသူတဦးထပ်မံတွေ့ရှိတာကြောင့်ဓာတ်ခွင TV လူနာ289ဦးရှိသွားပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကည7နာရီထုတ်ပြန်တဲ့သတင်းမှာပါရှိပါတယ်။မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိသူဟာမွန်ပြည်နယ်ပေါင်မြို့နယ်ကအသက်39နှစ်အရွယ်မျိုးသမီးဖြစ်ပြီးထိုင်းနိုင်ငံကပြောင်းလာသူဖြစ်ပါတယ်။သူကိုမော်လမြိုင်စီယုံမှာအသွားအလာကန့်သတ်ထားရှိပြီးစောင့်ကြည့်နေကြတာလည်းဖြစ်ပါတယ်။ဒီနေ့ကတော့တရက်ထဲနဲ့တက်ခွဲအတီပြလူနာတင်23ဦးတွေ့ရှိခဲ့တာကြောင့်ဒီလိုရောဂါပိုးကူးစက်မှုတွေမြင့်တက်သွားမလားဆိုတဲ့စိုးရိမ်မှုတွေရှိလာခဲ့ပါတယ်။ရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်ပြည်သူတွေအနေနဲ့လူစုလူဝေးရှိတဲ့နေရာတွေကိုမလိုအပ်ဘဲမသွားကြဖို့အများပြည်သူသွားတာသူပြတဲ့နေရာတွေမှာနှာခေါင်းစည်းတက်ဖို့တယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့နဲ့လက်ကိုမကျခဏစေချောဖို့ဆိုတဲ့အချက်တွေကိုဆက်လက်လိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနကတတိပေးထားပါတယ်ခင်ဗျ။တရုတ်နိုင်ငံနဲ့အရင်ပေါ်နေတဲ့ဟိမဝန္တာတောင်တန်းလက်ဆက်ဒေသကအိန္ဒိယပိုင်တဲ့နယ်မြေတစုံတရာဆုံးရှုံးမှုမရှိဘူးလို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကတောက်ချာနေကပြောလိုက်ပါတယ်
။ ना वहां कोई हमारी सीमा में घुस आया है ना ही कोई घुसा हुआ है
ကျွန်တော်တို့ရဲ့ဒေသကိုဘယ်သူကမှကျူးကျော်ဝင်ရောက်တာမရှိဘူးလို့အဲ့ဒီနေရာမှာအခုဘယ်သူမှလည်းရှိမနေပါဘူးဒီလိုပဲဒေအိန္ဒိယရှီတန်းစကန်မှလည်းတိတ်ပိတ်ခံရတာမရှိဘူးလို့ဝန်ကြီးချုပ်မော်ဒီကပြောပါတယ်အိန္ဒိယစစ်သားအယောက်20တနင်္လာနေ့ကတရုတ်စစ်သားတွေနဲ့ခိုက်ရဖြစ်ပွားပြီးတိစုံခဲ့ရတဲ့လက်ဆက်အကြက်တဲကိစ္စအိန္ဒိယတိုက်ခံပါတီတွေကခေါင်းဆောင်တွေနဲ့ဆွေးနွေးချိန်မှာသူကအခုလိုပြောသွားခဲ့တာပါဝန်ကြီးချုပ်မော်ဒီရဲ့ပြောကြားချက်ဟာ50အတွင်းထိခိုက်တိစုံမှုပထမဆုံးရှိခဲ့တဲ့ဖြစ်ရာကြောင့်တင်းမာနေတဲ့အခြေအနေကိုကြောက်ကြစေခြင်းတဲ့သဘောလည်းရှိနေပါတယ်တိစစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားရာကြောင့်အိန္ဒိယစစ်သားအယောက်20တိစုံတာအပြင်ဒဏ်ရာရသူ86ယောက်ရှိခဲ့တယ်လို့လည်းအိန္ဒိယသတင်းဌာနတွေကပြောပါတယ်ဒီဘက်ကတော့ထိခိုက်တိစုံမှုစီးရင်ကိုကြေညာတာမရှိပါဘူးစနေနေ့ကတော့ဒီဖြစ်ရာစတင်ဖြစ်ပွားရတဲ့အကြောင်းရင်းပေါ်စစ်နိုင်ငံအပြန်အလှန်ဆွဆွဲမှုတွေထပ်မံပြုလုပ်ခဲ့ကြပါတယ်အိန္ဒိယတပ်တွေကကိုအမှန်တကယ်ထိန်းချုပ်ထားတဲ့နယ်သမိတ်စီးလိုင်းကိုဖြတ်ကျော်ခဲ့တယ်လို့တူပြောခွင့်ရဇော်လီဂျန်ရဲ့ Twitter မှာရေးသားချက်ကိုအိန္ဒိယနိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရ Alex Srivastava ကညွှန်ဆိုလိုက်ပြီးအိန္ဒိယတပ်သားတွေကအဲ့ဒီနယ်ကြားစီးလိုင်းကိုဖြတ်ကျော်ခြင်းမရှိဘဲထိန်းသိမ်းနေတာဖြစ်တယ်လို့လည်းပြန်လည်းတုံ့ပြန်ပြောဆိုခဲ့ပါတယ်မျိုးသားလုံခြုံရေးကိုချင်းချောက်အန္တရာယ်ပြုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ကျူးလွန်သူတွေကိုတရားစွဲဆိုအရေးယူနိုင်ဖို့ဟောင်ကောင်မှာအထူးဌာနတစ်ခုကိုဖွဲ့စည်းတည်ထောင်မယ်လို့တရုတ်နိုင်ငံပိုင်ရှင်းဟွာသတင်းဌာနကစနေနေ့ကကြေညာလိုက်ပါတယ်။မျိုးသားလုံခြုံရေးအထူးဌာနတစ်ခုကိုထူထောင်တာအပြင်ဗန္ဒိုင်းရဲ့လူဝင်မှုကြီးကြရေးအပါအဝင်ဟောင်ကောင်ကအစိုးရဌာနတွေအားလုံးကတရုတ်ဗဟိုအစိုးရကိုတိုက်ရိုက်အစီရင်ခံသွားရမယ်လို့လည်းပြောပါတယ်။အခုကြေညာချက်ဟာကိုပိုင်အုပ်ချုပ်ခွင့်အစ်စ်မြင့်မြတ်မားမားရရှိထားတဲ့ဟောင်ကောင်ကိုတရုတ်ပြည်မှကြီးကတိတိကျကျထိန်းချုပ်လိမ့်မယ်ဆိုတဲ့ဆိုရင်းစိတ်တွေကိုပုံပြီးကြီးထွားလာစေမှာဖြစ်ပါတယ်။အခုဥပဒေမူကြမ်းကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်အမျိုးသားကော်မတီမှဆွေးနွေးနေတာဖြစ်ပြီးလက်ခွဲမဆုံးဖြတ်ရသေးဘူးလို့အဲ့ဒီအနေနဲ့ကော်မတီမှပါဝင်တဲ့ဟောင်ကောင်ကတူတူသောကိုယ်စားလှယ်ဖြစ်တဲ့တန်ပြိုချောင်ကဟောင်ကောင်တာဝန်ဌာန RTHK ကိုပြောပါတယ်။အခုဆွေးနွေးနေတဲ့ဥပဒေမူကြမ်းမှာအပိုင်းလေးပိုင်းပါရှိရာမှာနိုင်ငံကနေခွဲထွက်ခြင်းနိုင်ငံတော်အာဏာကိုထိပါနှောက်ယှက်ခြင်းပြည်တွင်းအကြမ်းဖက်လှုပ်ရှားမှုနဲ့နိုင်ငံသားဩဇာခံပူးပေါင်းလှုပ်ဆောင်ခြင်းဆိုင်ရာအပိုင်းတွေပါရှိပါတယ်။ဒီဥပဒေပေါ်ဝေမျှပြောဆိုမှုတွေရှိနေရာမှာဥပဒေကြမ်းကိုအတည်ပြုရင်ဟောင်ကောင်ကိုပိတ်ရထားတဲ့အထူးအခွင့်အရေးတချို့ကိုရုပ်သိမ်းမှာဖြစ်ကြောင်းအမေရိကန်နိုင်ငံကကြေညာထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီကစစ်ရုံတွေမှာခွင့်ယူထားတဲ့ကျန်းမာရေးဝန်ထမ်းတွေအားလုံးအများဆုံးပြန်လည်ဝင်ကြဖို့အစိုးရကအမိန့်ထုတ်ပြန်ထားချိန်မှာပဲအိန္ဒိယနိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကလည်းစံချိန်တင်မြင့်တက်လာနေပါတယ်။ခွင့်ယူထားတဲ့သူတွေအလုပ်ပြန်ဆင်းဖို့ညွှန်ကြားချက်ထုတ်ပြန်ပြီးနောက်တစ်ရက်စနေနေ့မှာရောဂါကူးစက်မှု14,500ကျော်ရှိခဲ့ပြီးတရက်ထဲကူးစက်မှုနှုန်းလည်းစံချိန်တင်သွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူဆစ်ဆူပေါင်း 39,000 ကျော်နဲ့သေဆုံးသူ 12,900 ကျော်ရှိလို့အိန္ဒိယနိုင်ငံဟာ American Brazil နဲ့ Russia နိုင်ငံတို့ပြီးရင်ကမ္ဘာပေါ်မှာသရုပ်တမြောက်ယောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ New Delhi မြို့အတွင်းအစိုးရစေယုံတွေမှာဝန်ထမ်းတွေကိုခွင့်ခံစားခွင့်နဲ့ပြန်ရုပ်သိမ်းဖို့နဲ့မီးမဖြစ်အခြေအနေကြားမှာခွင့်ယူဖို့ Delhi မြို့တော်အစိုးရကတောက်ချာနေကအမိန့်ထုတ်ပြန်ခဲ့တာပါ။ ဒီလိုနဲ့မမိုင်းမြို့ကြီးတွေမှာဆေးရုံတွေမှာမနိုင်မနိုင်ဖြစ်လာနိုင်တဲ့အခြေအနေကိုဆိုရင်အကြောင်းခုနိုင်ငံသားတွေကိုအိန္ဒိယနိုင်ငံတွေကနေထွက်ခွာခိုင်းနေတဲ့နိုင်ငံတွေလည်းတင်းတင်းကြပ်ကြပ်ပုံများလာနေပါတယ်။မလာကရေကဂျာမနီ၊ပြင်သစ်၊အီတလီ၊တရုတ်နဲ့မလေးရှားနိုင်ငံအပါအဝင်နိုင်ငံတော်တော်များများကသူတို့နိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့အရေးအစိုးရနဲ့ညှိနှိုင်းဆောင်ရွက်ခဲ့ကြောင်းအိန္ဒိယသတင်းဌာနတွေကပြောပါရယ်ခင်ဗျာ။တဲ့ညနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းပေါ်တင်တဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ကမ္ဘာပေါ်ကတန်ပေါင်းများစွာသောဒုက္ခတွေနဲ့ပြည်ရင်းအဝင်းဆွန့်ခွာထွက်ပြေးနေရသူတွေဟာအခက်ကြုံနေရတဲ့ကြားကပဲကိုဗစ် -19 ချိန်ချောက်မှုအန္တရာယ်ကိုပါရင်ဆိုင်နေရတယ်လို့ဇွန်လ20ရက်ကမ္ဘာဒုက္ခတွေများနေ့မှာကုလသမဂ္ဂတာဝန်ရှိသူတွေသတိပေးပြောကြားတဲ့အကြောင်းကိုတင်ပြခြင်းပါလေ။ဒီဘဝကိုထွက်ပြေးရတဲ့ဒုက္ခတွေအရေအတွက်ကအရင်ထက်ပိုများလာတာပါ။ပဋိပက္ခနဲ့ဖိနှိပ်မှုတွေကြောင့်အိုးအိမ်ဆုံးကွာထွက်ပြေးရသူ IDP 85သန်းခွဲအထိစံချိန်တင်ရှိလာတဲ့အထက်တန်း30နီးပါးကဒီဘဝကိုပြေးရတဲ့ဒုက္ခတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခတွေအေဂျင်စီကပြောပါတယ်။အများစုဟာမခိုင်မာတဲ့စီးပွားရေးနဲ့ကျန်းမာရေးစနစ်အောက်ကဆင်းရဲတဲ့နိုင်ငံတွေမှာနေထိုင်သူတွေဖြစ်ပါတယ်။ဒုက္ခတွေနေထိုင်ရတဲ့အခြေအနေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမဲ့အန္တရာယ်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှု Tedros Adhanom Ghebreyesus ကပြောပါတ
ယ် because they often have limited access to adequate shelter, water, nutrition
ဒုက္ခသည်တွေဟာနေထိုင်စရာတောက်သုံးရည်အာဟာရနဲ့တန်ရှင်းတဲ့မိနာစနစ်စတဲ့ကျန်းမာရေးစောင့်ရှောက်မှုကိုအပြည့်အဝမရကြပါဘူးဒုက္ခသည်စခန်းတွေမှာလက်ရှိကူးစက်နေတဲ့ COVID-19 အန္တရာယ်အတွက်အထူးစိုးရိမ်မိပါတယ်လို့ Tedros ကပြောသွားတာပါ UNHCR မဟာမင်းကြီး Filippo Grandi ကလည်းဒီအချက်ကိုသဘောတူပါတယ်။ဒါပေမဲ့ဒုက္ခတွေအားလုံးစခန်းတွေထဲမှာနေနေတာမျိုးမဟုတ်ပဲအများစုကသူတို့ရောက်ရာအရက်ကဒေသခံတွေနဲ့ရောပြီးနေထိုင်နေကြတာပါ။အဲ့ဒီတည်းကတချို့နေရာတွေဟာရောဂါကူးစက်မှုအကြီးအကျယ်ကြုံနေရတယ်လို့ဆိုပါတယ
်။ I'm thinking of Latin America where 17, 18 countries host more than 4 million Venezuelans on the move.
ဗင်နီဇူလာကနေထွက်လာသူ၄သန်းကျော်ကိုလက်ခံထားရတဲ့လက်တင်အမေရိကနိုင်ငံပေါင်း18နိုင်ငံ18နိုင်ငံအရေးကိုစဉ်းစားမိပါတယ်။ဒုက္ခသည်ဥယျာဉ်အများပြားလက်ခံထားရတဲ့အာဖရိကတိုက်ကမြို့ပြတွေအကြောင်းတွေးမိပါတယ်။ပါကစ္စတန်နဲ့အီရန်မှာရှိနေကြတဲ့အာဖဂန်ဒုက္ခသည်တွေဆိုရင်လဲကိုဗစ်ဒဏ်အကြီးအကျယ်ရင်ဆိုင်နေရတဲ့လူမှုအတိုင်းဝိုင်းတွေနဲ့အတူနေထိုင်နေကြတယ်လို့ဂရန်ဒီကပြောဆိုခဲ့တာပါ။ကိုဗစ် -19 ကြောင့်တဲမွေးဝမ်းကြောင်းမှုပေါ်တရောက်လာမဲ့ရက်ခတ်မှုအကြီးအကျယ်ရှိတာကိုလည်းစိုးရိမ်မိကြောင်းဒုက္ခသည်မဟာမင်းကြီးဂရန်ဒီကပြောပါတယ်ကိုဗစ်ကြောင့်အပြင်းမထွက်ရတားဆီးကန့်သတ်မှုတွေနဲ့အတူဒုက္ခသည်အများစုလည်းအလုပ်ပြုတ်ကုန်တယ်လို့သူကဆိုပါတယ်အလုပ်ပြုတ်ပြီးဝင်ငွေမရှိရင်ဒုက္ခသည်တွေစေဘဝကပေးနိုင်မှာမဟုတ်ကြောင်းဒီကိစ္စကသိအရေးကြီးတဲ့အတွက်အစိုးရရဲ့ကိုဗစ်အန္တရာယ်တုံ့ပြန်ဆောင်ရွက်မှုမှာဒုက္ခသည်နဲ့ IDB အရေးကိုပါထည့်သွင်းဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်ကိုဗစ်ကူးစက်မှုကနိုင်ငံသားတွေဒုက္ခသည်ဆိုပြီးမျက်နှာသာပြီးခွဲခြားနေမှာမဟုတ်ဘူးလို့ဒုက္ခသည်မဟာမင်းကြီးကမှတ်ချက်ပေးပြောဆိုပြီးဒါကကပ်ပေးတဲ့ယောဂကိုရပ်တန့်ရေးအရေးကြီးတဲ့အချက်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ခင်ဗျာ
2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်အနိုင်ရတော့ထိုင်းနိုင်ငံဘက်မှခေါ်လုံနေတဲ့မြန်မာဒုက္ခသည်တွေနေရပြန်ရေးပြောလင့်ချက်တွေထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီချိန်ကစပြီးရှင်းတာကာလကြာမြင့်လာခဲ့ပေမဲ့လည်းဒုက္ခသည်အများစုထိုင်းနိုင်ငံနဲ့တောင်တင်နေစေပါဆယ်စုနှစ်ကြာတိုက်ပွဲတွေကြောင့်နေရမပြနိုင်သေးတဲ့ကရင်ဒုက္ခသည်တွေအကြောင်းစတီဗ်ဆန်ဖို့ဒ်ကထိုင်းနိုင်ငံချင်းမိုင်မျိုးကနေတင်ပြပို့ထားပါတယ်။မြန်မာနိုင်ငံရဲ့အရှိတောင်ပိုင်းထိုင်းနယ်စပ်ပဲအခြားမှာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရသူဒုက္ခသည်နဲ့သိခွဲလောက်ယာယီခိုလုံနေထိုင်နေရဆဲဖြစ်ပါတယ်။မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်ရှိနေတာကြောင့်အစာရေစာရှာဖွေမှုအခက်အခဲရှိနေချိန်မှာပဲ COVID-19 ကလည်းတစ်ခုပေါ်နှစ်ခုဆင့်သလိုဖြစ်လာခဲ့ရပါတယ်။ဒုက္ခသည်စကန်တာဝန်ခံတယောက်ကဒီနေ့အစောပိုင်းကတိုက်ပွဲတွေအကြောင်းပြောပြပါတယ
်။ဟဲ့မကလေးမကပူကဟဲ့ကူနေတာလောတာကလည်းအဲ့လိုမတကူတော့သွားတ
ယ်ကျွာသားတချို့ရဲ့ immunity system တွေကိုမြမစစ်သားတွေမမေးမမြန်းတက်ဖြတ်စားတော့လို့ဆုံးရှုံးရပါတယ်။ဒီရက်ကိုပြန်သွားခဲ့ကြတဲ့ကျွာသားတွေဒီအဖြစ်မျိုးနဲ့ကြုံရလို့မခံနိုင်မဲ့စကန်ကိုပဲပြန်လာခဲ့ကြပါတယ်လို့ပြောပါလိမ့်။ဒီပြည်နယ်မှာအဖြစ်ရထားပေမဲ့မတည်ငြိမ်မှုတွေကဖြစ်လိုက်ပြုတ်သွားလိုက်တဲ့တန်တရာလဲနေစေပါ။ဒါကြောင့်ဒုက္ခသည်စကန်တွေကအပြင်းအေးလို့အဖောကိုအတွက်ကတော့ရင်းချမ်းရင်းညှိနှိုင်းချက်ကသိမ့်မိန်လို့လာပါတယ်။
လီသာ
တိုက်ပွဲတွေကတော့ဆက်ဖြစ်နေဦးမှာပဲဘယ်တော့မှရပ်သွားတာမရှိဘူးကျမဘွားတစ်ယောက်လုံးစစ်ပင်းရှောင်နေရတာကြီးပါစစ်တွေမရှိတော့ဘူးဆိုရင်တော့ရှောင်စရာပုံးစရာမလိုလို့ကျမတို့ဘွားလည်းပူအင်းချမ်းตายရလာမှာပါလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တော်တော်များများကထိုင်းစကားပြောရတော့စကားပြန်မှာအလုထွက်လုံနိုင်ကြပါတယ်။ဒါပေမဲ့တင်ဝင်အလုလုဖြစ်ပါမယ့်ကမရှိတော့အလုရှင်အနိုင်ကျင့်ခံရတာမျိုးနဲ့ပူဆိုးရကထိုင်းရဲ့အဖမ်းခံရတာမျိုးကြုံရတတ်ပါတယ်။ဒါကြောင့်အခုကြီးပြည်အဖွဲ့အစည်းတွေကဒီဒုက္ခသည်တွေကိုထိုင်းနိုင်ငံထဲတရားဝင်အခြေချခွင့်ပေးမယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေကိုဖန်တီးပေးနိုင်လိမ့်မယ်လို့ယူဆကြပါတယ်။
For others who aren't prepared to go back to Myanmar yet.
ဒီမနက်ကနေပြောင်းဝင်ဖို့ကိုအဆင်ပြေဖြစ်သေးတဲ့သူတွေအတွက်ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ရအောင်ဥပဒေအကြောင်းအရဘယ်လိုပြင်ပြလုပ်ပေးနိုင်မလဲဆိုတဲ့အခက်အခဲတော့ရှိပါလိမ့်မယ်။သူ The Border Consortium အဖွဲ့ကဒွန်ကန်မကာတာကရှင်းပြပါတယ်။အလုပ်လုပ်ကြမှာလဲသူတို့ရတဲ့ပတ်စံတွေကိုမြန်မာနိုင်ငံထဲကိုပဲဖြစ်ဖြစ်ဒုက္ခသည်စခန်းတွေကိုပဲဖြစ်ဖြစ်ပြန်ပို့နိုင်မှာဖြစ်ပြီးမိသားစုဝင်တွေကိုကူညီထောက်ပံ့ပေးနိုင်မှာလို့လဲဒွန်ကန်မကာတာကပြောပါတယ်ခင်ဗျာ။ကျွန်တော်ရန်တော်မှာ
တိုင်းမြန်မာနယ်စပ်ကနေတဆင့်မြန်မာနိုင်ငံကိုပြန်သွားကြလူတွေက23ဦးမှာကိုဗစ် -19 ရောဂါကူးစက်ခံရတဲ့ဆိုတာသိရပြီးတဲ့နောက်သူတို့ဖြက်ပြန်သွားခဲ့တဲ့ထိုင်းနယ်စပ်ဒေသတခြားကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကာကွယ်တားဆီးရေးတိုးမြင့်လှုပ်ဆောင်မှုထိုင်းတာဝန်ရှိသူတွေကပြင်ဆင်နေပြီဆိုတာကိုပြောပြပါမယ်ကျွန်မအေးမှာပါမဲဆောက်မြောက်ဒီနယ်စပ်ကနေတဆင့်ပြန်သွားကြတဲ့မြန်မာရွှေတောင်းလူသား23ဦးမှာကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိတဲ့အကြောင်းမြန်မာအစိုးရဘက်ကထုတ်ပြန်ခဲ့ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်တပ်ခရိုင်ပြည်သူ့ကျန်းမာရေးဌာနနယ်မြေအတွင်းကိုဗစ်ရောဂါပိုးကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေတိုးမြှင့်လှုပ်ဆောင်ဖို့အတွက်ကျန်းမာရေးဒုဝန်ကြီးဒေါက်တာစာတစ်အဒူဒေချာနဲ့ကျန်းမာရေးအဖွဲ့ဝင်တွေမဲဆောက်မြို့ကိုရောက်ရှိလာခဲ့ပါတယ်ဒုဝန်ကြီးဟာဇွန်လ20ရက်နေ့မှာတော့မဲဆောက်မြို့ပိုင်းစစ်ပတ်ဝန်ထမ်းတွေနဲ့တွေ့ဆုံခဲ့ပြီးထိုင်းမြန်မာနယ်စပ်မှာကတ်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်တိုးမြှင့်လှုပ်ဆောင်ကြဖို့ညှိနှိုင်းစည်းဝေးခဲ့ကြပါတယ်ထိုင်းမြန်မာနယ်စပ်ချစ်ချီတရားနှစ်ကိုတွားရောက်ခဲ့တဲ့ကျန်းမာရေးဒုဝန်ကြီးဒေါက်တာစာချက်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဒီကဘချုံမြတ်ချစ်ပင်ပေါ်မှာလို့ပြောသူကคือรัฐบาลได้สามารถควบคุมในทุกช่องทางได้แล้วไม่ว่าจะเข้ามาจากต่างประเทศ
နေဆက်လမ်းကြောင်းဝင်ထွက်တွေကိုတော့ကျွန်တော်တို့ထိန်းချုပ်ထားနိုင်ပါတယ်တကယ်လို့တန်တရားရှိတဲ့လူနာဆိုရင်လဲစောင့်ကြည့်ရေးစင်တာတွေမှာထားဖို့အတွက်ကျွန်တော်တို့စီစဉ်ထားတာတွေရှိပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းနိုင်ငံတက်ခရိုင်ဟာအိန္ဒိယမြန်မာနိုင်ငံနဲ့နေဆက်ချင်းရှေလျားစွာထိစပ်နေတာကြောင့်မြန်မာအလုပ်သမားတွေအသွားအလာအဝင်ထွက်ရှိတဲ့ဒေသဖြစ်ပါတယ်တက်ခရိုင်ထဲမှာရှိပြီးမြန်မာနိုင်ငံကထွက်ပြေးလာသူဒုက္ခသည်တွေခိုလုံနေကြတဲ့မေလအုံးဖြံနုဘိုးစတဲ့ဒုက္ခသည်စခန်းအတွင်းကနေထိုင်နေသူတွေကိုလည်းကတ်ရောဂါကူးစက်မှုတွေကိုစစ်ဆေးစောင့်ကြည့်နေပါတယ်။ဒါအပြင်တက်ခရိုင်တွင်းမှာမြန်မာရွှေပြောင်းလူသားမိသားစုဝင်ကလေးတွေအတွက်ဖွင့်နေထားတဲ့ပညာသင်ကြားရေးစင်တာ69ခုမှာလည်းဆရာဆရာမနဲ့ကျောင်းသားကျောင်းသူ12,600လောက်ရှိတာကြောင့်ကဲယောဂါကြိုတင်ကာဝေးလုပ်ငန်းတွေကိုတွန်းမြင့်လှုပ်ဆောင်သွားမယ်ဆိုပြီးထိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါရယ်အခုခါမှာတော့ဒုက္ခသည်စခန်းတွေမှာရောရွှေပြောင်းစာတင်ကျောင်းတွေမှာပါအွန်လိုင်းနဲ့စာတင်ကြဖို့အခြေအနေမပေးတာကြောင့်ဆရာဆရာမတွေကကလေးတွေကိုစာဖတ်ဝိုင်းလေးတွေလုပ်ပြီးစာတင်ကြပေးနေရပါတယ်လူစုလူဝေးကနေကိုဗစ် -19 ကပ်ရောဂါကူးစက်နိုင်တဲ့အန္တရာယ်ကြောင့်ထိုင်းနိုင်ငံမှာကျောင်းတွေပြန်မဖွင့်သေးသလိုရွှေပြောင်းစာတင်ကျောင်းတွေဒုက္ခသည်စခန်းကကျောင်းတွေလည်းပြန်ဖွင့်ခွင့်မရသေးပါဘူး။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
မြန်မာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒုအတန်အပတ်စဉ် podcast season ကနေကြိုဆိုပါရစေ။ဒီ season ကို Frontier မြန်မာနဲ့ Foundation Hero နဲ့လို့ပါပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးအောင်ပါ။ဒီတစ်ပတ်မှာတော့သူရဲ့အင်ဂျင်စီမြန်မာနိုင်ငံများအမြန်ဆုံးပြန်လည်နေထိုင်ခွင့်ရဖို့စိတ်ဆန္ဒပြင်းထန်နေကြတဲ့ကချင်ပြည်နယ်ကတိုက်ပွဲဆောင်ပြည်သူတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်
။ဆန္ဒငန်းကြီးဖက်ကောမိုင်းပင်ရကောကောင်းနာစင်ဆာ
တဆိုင်ရအနာပါရင်းချင်းချမ်းပြီးတက်နိုင်တော့အမြဲဆုံးပြန်နိုင်အောင်လုပ်ပြီးဒီလိုရကျွန်တော်တို့ဘက်ကလည်းလေယာဉ်ကြီးအခင်းကြီးကဒီတိုင်းပြန်ထားရတာဆိုတခြားသူတွေငါပြောဆိုင်လာမယ်လေယာဉ်ကြီးဆိုင်လာမယ်ဆက်တပြင်းပေါ်တခြားလူချင်းနဲ့အခြားလာတဲ့လူတွေလက်ရှိကမှာအမြဲပြန်နိုင်ရင်ကောင်းမှာ
သူကတော့ဒီလွန်ကြိုက်ပွဲလျှောက်စခန်းမှာနေလာတာကိုနှစ်ရှိပြီဖြစ်တဲ့ဦးဖောင်ကွန်သူဆမသူအိမ်ပြန်နိုင်ဖို့အတွက်လက်ရှိငင်းငင်းကြီးဖြစ်စဉ်အခြေအနေနဲ့ ညညမှန်နေရှိနေသေးတာကအတားအဆီးပဲဖြစ်နေပါတယ်။ဒီဘက်မှာတော့နေရတန်ခွင့်ရဖို့အတွက်စူးစမ်းနေကြတဲ့တိုက်ပွဲဆောင်ပြည်သူတွေရဲ့အခံကိုကြားမှာပါ။ဒီဆောင်မကိုဒေချင်းသားသတင်းကြေညာကတင်တာအစားကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
စင်ကျုံကိုရနေရောက်တိုင်းတမ်တော်နဲ့ကချင်းနဲ့နှက်ကိုင်းတစ်ဖက်အကြားတကြောပြဲစစ်ပွဲဖြစ်ပွားမှုအထိမ်းမှန်းလေးကိုအချင်းချင်းနဲ့မနှောကွင်းမှာကျင်းပနေကြတာပါဒီနှစ်ကတော့ COVID-19 ရောဂါဖြစ်ပွားနေတဲ့အတွက်လူစုလူဝေးမလုံရတဲ့အတွက်မလုံဖြစ်ပါဘူး2021ခုနှစ်ဇွန်လ9ရက်နေ့ကစခဲ့တဲ့အဲ့ဒီတကြောပြဲစစ်ပွဲဟာဒီနှစ်ဆိုရင်9နှစ်ပြည့်ပါပြီစစ်ပွဲတွေရဲ့မေးစားပြင်အဖြစ်ပြည်တွင်းနေရဲဆုံခွာသူအိမ်ထောင်စုသသိန်းကျော်ဟာလဲစစ်ရှောင်းစခန်းတွေမှာအခက်အခဲများစွာနဲ့ရုန်းကန်ရှင်တန်နေရစေပါဒီလွန်စစ်ဆောင်စခန်းကဦးဖောက်ကွန်တူဆန်က
အဲ့ဒီနန်ဖုံးကကနရစခုညင်းဘုံရတဲ့တော့ဒုက္ခ
အစားကနေအခုကိုနှစ်ဆိုတဲ့အချိန်ကာလမှာတော့ခက်ခဲရတဲ့အများကြီးရှိခဲ့ပြီလေကိုရင်ကိုယ်ကိုယ်တတိယပြန်ချင်းတဲ့စိတ်ကတော့တာကြည့်လို့မရအောင်ပါပဲအရင်ကတော့စားဝတ်နေလေးပါလေးနေစားလေးပါလေးရှိတော့နည်းနည်းလေးရှိပြီတော့ပေါ့အခုကတော့နေစားလည်းမရှိတော့ဘူးဆိုတော့ကိုတီတာကိုယ်ကိုအလုတ်ကန်ပြန်လုတ်ချင်းစိတ်ပဲပေါက်တယ်
ဦးဖာကွန်တူဆန်ကသူအရင်နေခဲ့တဲ့ဇာတိရွာကခြုံငယ်တွေအကြားဆွေးမိနေပြီးဖြစ်တဲ့အိမ်လေးကိုသွားပြန်ကြည့်ရင်စိတ်မကောင်းဖြစ်နေရပါတယ်။သူဟာအိမ်ပြန်ဖို့အခါခါစဉ်းစားခဲ့ပေမဲ့အိမ်ပြန်ရင်လုံခြုံပါမလားဆိုတာကိုတန်ကြားရှိနေသေးပါတိုက်ပွဲဆောင်စခန်းမှာနေထိုင်နေရတဲ့မိသားစုတွေနေရပြန်နိုင်ဖို့တောင်းဆိုတဲ့တကြောပြန်စစ်ပွဲ9နှစ်ပြည့်အထိုင်းအမတ်ပွဲကိုဒီနှစ်တော့ကချင်အမျိုးသားများအတိုင်းပြင်ခန့်အဖွဲ့ကဦးဆောင်ပြီးသူတို့ရဲ့ Facebook page ကနေပြည်သူတွေကိုအသိပေးဖို့ live link ပြသခဲ့ပါတယ်တိုက်ပွဲဆောင်ပြည်သူတွေနေရက်ပြန်ရေးကိုနိုင်ငံတော်၏အတိုင်ပြင်ခံပုဂ္ဂိုလ်နဲ့ဗကွယ်ရေးဦးစီးချုပ်တို့ကအလေးအနက်ဆောင်ရွက်ပေးဖို့တိုက်တွန်းထားတဲ့အချက်၅ချက်ပါထုတ်ပြန်ချက်တစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်မှာစစ်ပေးဆောင်တွေမိမိတို့နေရက်ကိုဂုံတိုက်ခါရှိစွာနဲ့ပြန်နေထိုင်ရေးဟာပြည်တွင်းငြိမ်းချမ်းရေးနဲ့ဆက်နွယ်နေတာကြောင့်မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များကြားနှစ်ဦးနှစ်ဖက်အပြစ်ခတ်ရေးဆေးရေးသဘောတူစာချုပ်ရေးထူပြီးနိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့နဲ့နိုင်ငံတကာအကူအညီတွေကိုအဟန့်အသမ်းရှိကူညီခွင့်ပြုဖို့ဆိုတဲ့အချက်လေးပါဝင်ပါတယ်စစ်ပေးချောင်ပြည်သူများကိုကူညီဆောင်ရှောက်ရေးကော်မတီ KHCC ဥက္ကဋ္ဌဒေါက်တာခလမ်ဆမ်ဆွန်က
ကျွန်တော်တို့ဒါကိုဘာလို့တုံးဆိုရလဲဆိုတော့အခုကျွန်တော်တို့ဒီ IDB နေရပြန်ရေးလှုပ်ဆောင်လာတဲ့ချိန်မှာဒီကျွန်တော်တို့ဒီအဲ INGO အဖွဲ့တွေကဒီနေဟာလုံခြုံမှုစိတ်ချမှုဟိုဟာလောက်ကင်စားတော့ဖို့သူတို့အဆင်တင်ဖြစ်ပြီလားဆိုတော့ဒီဟိုအချက်လက်စုဆောင်မှုတွေတော့လုံးကြတယ်လုံးကြတဲ့အချိန်မှာဒီမိုင်းနေခဏခဏကွဲနေတဲ့ပေါက်ကွဲနေတဲ့နေရာတွေဟိုဘယ်နှချိန်လောက်ပေါက်ကွဲတယ်လဲပေါ့တစ်ပတ်မှာဘယ်နှချိန်တစ်လမှာဘယ်နှချိန်တစ်နှစ်မှာဘယ်နှချိန်ဆိုတော့သူတို့အချက်လက်တွေစုဆောင်နေချိန်မှာဒီသူတို့အနေနဲ့တတ်မှတ်ချက်တွေကတော့ဒီဟောပေါ့အနီရောင်တို့အဝါရောင်တို့အစိမ်းရောင်တို့အဲ့ဒါမျိုးလုတ်တာလုတ်တဲ့လုတ်ကြပါတယ်လုတ်တဲ့ချိန်မှာအခုကျွန်တော်တို့ကဒီအဝါရောင်အစိမ်းရောင်နေမြေတွေကိုကျွန်တော်တို့ဟိုယူရတာပေါ့ယူတဲ့ချိန်မှာဒါမှလည်းဒီနေရက်တည်းနဲ့ကျွန်တော် IDP များရဲ့လုတ်ကင်စားတော့ဖို့အရေးကတော့စိတ်ချတဲ့အစ်စ်မှရှိတယ်ဆိုတာတွေ့ရတာပေါ့အနည်းအောင်ဆိုတဲ့နေရာမှာတော့ကျွန်တော်ဒါပြန်လို့မရသေးဘူ
းကချင်ပြည်နယ်ကစစ်ပွဲဖြစ်ပွားတဲ့နေရာတွေရဲ့မင်းမြုံမိုင်းရှင်းလင်းမှုအခြေအနေကအနည်းအောင်နဲ့အဝါရောက်အစ်စ်တွေဒါများပြီးစိတ်ချရတဲ့အစိမ်းရောက်အစ်စ်ကရှားပါတယ်နမ်ဆန်ယန်နေရက်ပြန်ရက်အတွက်ကိုကြီးဆောင်ရက်ပေးနေတဲ့ဦးဖောက်လာကံဖန်က
ကလန်မရဲ့အနောက်ပချမ်းလို့ပြောမှာအနောက်ပချမ်းလို့ပြောတော့အဲ့ဒါတော့မဟုတ်ကြဘူး။ဆိုတော့အဲ့မှာလည်းလက်ရှိမှာတော့မိုင်းတို့ပါလို့အနေရရှိတာပေါ့နော်။ဒီတော့လည်းစာဝန်ကြီးကြည့်တော့အခက်ခဲတာကြီးတာ။မိုင်းကိစ္စလည်းဒီစက်ကလေးမှသွားနေရတယ်။အချို့နေရာမှာဆိုတော့အခုအငင်းမြင်ထားတော့မိုင်းကတုံ့လို့ရှိရပါတော့။တောင်းတဲ့ခုတ်တဲ့လမ်းမှာတလုံးဒီတောင်းခုတ်ပြီးသားအခုစပါထိုးနေတာပေါ့စပါထိုးနေတယ်နည်းနည်းအားလုံးတုံးနေတယ်တကယ်လည်းကွဲတာတွေရောရှိပါဘူး
ဒ တချို့နေရပြန်တွေကဈေးရောင်းဈေးဝယ်လောက်ကင်ကြပြီးမူရီမှာတော့အယောင်အဝေးပါတာကြောင့်စိုက်ပျိုးရေးလုပ်ငန်းလုပ်ဖို့စီစဉ်နေကြပါတယ်။အစိုးရစီကမြေဧကတရားကို၅ရံပြီးတအိမ်ထောင်နေဧကနှုံးနဲ့လောက်ကင်ကြမှာပါ။သူတို့တွေကနမ်ဆန်ရန်ကာလမနဲ့အနောက်ဖက်ချမ်းမှာတောင်ယာခုတ်ကြပြီးလက်ရှိအချိန်ထိမိုင်းအန္တရာယ်ရှိပေမဲ့သဝိနေရေးကလည်းခက်ခဲတဲ့အတွက်ဂျူးဆိုင်ပြီးသွာလာနေကြရပါတယ်။နေရပြန်သူတွေအနေနဲ့လည်းအခုလဒုတိယပတ်အတွင်းမှာအိမ်ချေ28အိမ်ကနေရပြန်တာတွင်ကျေးရွာနေရွာကိုနေရာပြောင်းရွှေ့ပေးတာတွေရှိခဲ့ပြီးပြည်နယ်အစိုးရကအစီအစဉ်ပေးထားတဲ့နေရာတွေကိုထပ်မံပြောင်းရွှေ့ပေးဖို့ရှိတယ်လို့လည်းသိရပါတယ်။ပြည်နယ်လူကြားရေးမှူးဦးစောစောက
ကျွန်တော်ကတော့အရှင်ပလန်နေနဲ့ဒီကြီးနာမှာဆိုတာလောကြီးနောက်ဝိုင်းမော်ဘက်ကတပတ်ရံနောက်မန်စီမုံတိန်ပါနဲ့ချီဝေမြို့နယ်ကကမ်ပိုင်ရောအဲ့ရွာတွေကိုကျန်နေတဲ့သူတွေလည်းရှုပ်ပြီးဖို့ကျွန်တော်ဒီစရိယဝန်ကြီးဌာနရဲ့တဆင်းတင်ပေးထားပြီးအရှင်ပလန်ပြောကိုဗစ်ကာလဖြစ်တော့ခဏလေးစောင့်နေကြတာပါလေအဲ့ဒါကြတော့အင်ဂျင်နီယာတွေအဲ့တော့ ITB ရဲ့စတန်ဖိတ်တေးနေရာစားသားရေးအတွက်ဟိုတလောကဖို့ဝန်ထမ်းနဲ့တကယ်ကြီးနဲ့ပြန်လည်နေရာစားသားရေးကိုပြောင်းစုဝန်ကြီးလာပြီးတော့လေဇန်နဝါရီလလာရှင်းပေးပါဦးလားယာယီစတန်နေပိတ်သိမ်းမှုတဲ့မျိုးသားဆက်မဟာဗျူဟာဆွဲဟာကိုလာပြီးရှင်းပြသွားတယ်ဒီရှင်းပြသွားတဲ့ဒီမဟာဗျူဟာအတိုင်းပဲဆရာတို့လည်းဒီနယ်ဆင်းတွေဖွဲ့တယ်ဟိုခဲညွန့်နယ်ဆင်းတွေဖွဲ့ပြီးသွားပြီနောက်ဆက်ကော်မတီ၉ခုပေါ့၉ခုလည်းအခုဖွဲ့စည်းဖို့လုပ်ကြတယ်ခေါင်းဆောင်ကတော့ပြန်အများဆုံးပြန်စီချင်တာပေါ့လေဒီတွက်ကလည်းငင်းငင်းလေးနဲ့လည်းဆက်ဆက်နေတာပေါ့တော့
နေရပြန်ကြချိန်မှာတိုက်ပွဲဆောင်ပြည်သူတွေအနေနဲ့နောက်ထပ်လူလာတဲ့အထက်တွေကတော့စစ်တပ်စခန်းတွေဆုတ်ခွာပေးဖို့ဖြစ်ပါတယ် KHCC ဒေါက်တာကလမ်ဆမ်ဆွန်က
ဒီတပ်စခန်းတွေဆုတ်ပေးဖို့ဆိုတဲ့နေရာမှာလဲဟိုကဲတပ်စခန်းနဲ့ပါတယ်ဒီမြန်မာတပ်မတော်တပ်စခန်းနဲ့ပါပါတယ်ဘာကြောင့်လဲဆိုတော့ဒီလူနေရာတွေမှာဒီတပ်စခန်းရှိခြင်းအဖြစ်ဒီစစ်ကြောင့်တိုက်ပွဲကြောင့်ဆုံးခဲ့ရတဲ့ဒီပြည်သူများရဲ့စိတ်ထဲမှာစစ်တပ်ရှိရင်ဒါတိုက်ပွဲဖြစ်လာမယ်ဒါကတော့သူတို့အော်တိုမက်တစ်ပြီးသူတို့ဒါသူတို့အသိဉာဏ်ထဲမှာသူတို့ရှိနေတော့ရှင်းပြောရင်တော့လွတ်လွတ်လပ်လပ်နေချင်းနေဆိုတော့ကြွရတယ
်နေပေါင်းစေချီဖြစ်ပွားနေတဲ့ပြည်သူစစ်ပွဲတွေကိုရပ်တန့်ဖို့ဆန္ဒအရှိဆုံးသူတွေကတော့တိုက်ပွဲဖြစ်ပွားနေတဲ့ဒေသကစစ်ပေးဆောင်ပြည်သူတွေလေးဖြစ်ပါတယ်။စစ်ပွဲတွေအများဆုံးရပ်တန့်နိုင်ဖို့ကတော့အစိုးရတတ်မတော်တရင်သားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပါဝင်တင့်ပါဝင်ထိုက်သူတွေအားလုံးညှိနှိုင်းပြီးအနာနဲ့ဆေးသေးအောင်ရှာဖွေရမှာပါ။အဲ့ဒီအတွက်27ရာစုပြည်လုံးပြည်ထောင်စုရင်းချမ်းရေးညီလာခံကိုကျင်းပလာတာအခုဆိုရင်3ကြိမ်တိုင်ခဲ့ပြီဖြစ်ပါတယ်။စောက်ထအကြိမ်ညီလာခံကိုတော့2020ခုနှစ်ပထမ4ပတ်အတွင်းကျင်းပဖို့ရာထားခဲ့ပေမဲ့ COVID-19 ရောဂါကူးစက်ပြန့်ပွားနေတာကြောင့်သတ်မှတ်အချိန်အတွင်းမကျင်းပနိုင်ခဲ့ပါဘူး။ဇွန်လ17ရက်နေ့ကရန်ကုန်မှာပြုလုပ်ခဲ့တဲ့ဇင်းစာရှင်းလင်းပွဲအရတော့အစိုးရကဇွန်လလအတွင်းညီလာခံကျင်းပဖို့အဆိုပြုထားသလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေဘက်ကတော့အကောက်လာအသွင်းကျင်ပါဖို့ပြန်လည်အစုပြုထားပါတယ်။ဒီတစ်ခါနီလာခံမာတော့ NCA အကောင့်ထေမှုဆိုင်ရာသဘောတူညီချက်2020အလွန်ငင်းချမ်းရဲ့လုပ်ငန်းစဉ်ဆက်လက်အကောင့်ထေပို့ဖို့အတွက်အစ်စ်လိုက်လုပ်ငန်းစဉ်နဲ့အစ်စ်လက်အကောင့်ထေပို့မှုအခြေခံမှုသဘောတူညီချက်စတဲ့၃ပိုင်းနဲ့ပြည်ထောင်စုသဘောတူစာချုပ်ချုပ်ဆိုနိုင်ဖို့အတွက်ညှိနှိုင်းကြမှာဖြစ်တယ်လို့သိရပါတယ်။ငင်းချမ်းရဲ့လုပ်ငန်းစဉ်တွေအစဉ်ပြေပြေနဲ့မြန်မြန်ဆန်ဆန်ရှေ့ဆက်အကောင့်အထည်ဖော်လာရင်တော့စစ်ပေးဆောင်ပြည်သူတိုင်းရဲ့အိမ်မက်ဖြစ်တဲ့သူတို့မိသားစုနဲ့အိမ်တွေမှာလုံခြုံစိတ်ချစွာပြန်လည်နေထိုင်နိုင်မှာဖြစ်ပါတယ်။လက်ရှိအခြေအနေကိုတော့ဇီလုံစစ်ဆောင်စခန်းမှနေနေရတဲ့ဦးဖောက်ကွန်တူက
ဒါချေစမောက်ကင်ဝန်ကအဲ့ဒီပုံသား
အခုကျွန်တော်တို့စမောက်ကင်ဝန်ကလူတွေကတော့2021မှာနေရပြန်ဖို့ဆွေးနွေးစင်းနေတာမျိုးကိုပြန်လို့ရမလားပြန်လို့မရမလားတော့မသိဘူးနော်အခုဒီယောဂကြောင့်နိုင်ငံရေးရွှေရွှေမှုလည်းပြန်လည်ရနားထားရဆိုတော့ဘယ်လောက်ကြာမလဲမသိဘူးကြာလည်းကြာတော့နိုင်လေဒီလိုမျိုးသက်တည်ပူပေါင်းပြီးပြန်ကလည်းအလုပ်ခဲ့တဲ့အခင်းတွေမွညူရေးလုပ်ငန်းတွေတော့ကျွန်တော်တို့မလုပ်တတ်တော့ဘူးဒီမှာနေပြီးနေကြတော့မယ်ဒါမှမဟုတ်ရုပ်ပြီးကိုတော့ပြန်အလုပ်လုပ်မယ်ဒီများစီမှာနေပြီးပတ်စံချမယ်ဒါပဲလုပ်တတ်တယ်စိတ်တပိုင်းဆိုင်ရာလည်းတော်တော်လေးကိုကျွန်တော်တို့ဆုံးရှုံးမှုဖြစ်လာတယ်လေတဆိုင်ရအနာပိုင်လေးချင်းချမ်းပြီးတက်နိုင်တော့အမြင်ဆုံးပြန်နိုင်အောင်လုပ်ပြီးဒီလိုလေကျွန်တော်တို့ဘက်ကလည်းလေယာဉ်ကြီးအခင်းကြီးကဒီတိုင်းပြထားရတာဆိုတော့တခြားသူတွေငါပြောဆိုင်လာမယ်လေယာဉ်ကြီးဆိုင်လာမယ်ဆက်တပြင်ပေါ်တခြားလူချင်းနဲ့အခြားလာတဲ့လူတွေလည်းရှိကြမယ်အမြင်ပြန်နိုင်ရင်ကောင်းမယ်
ဆက်ပြီးတဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနားသတင်းချန်နယ်ကသတင်းတော်အစ်တာဒို့တန်မအေးအောင်ဇာနီနဲ့ဒိုင်းချင်းတို့ဖြစ်ပါတယ်။ဒို့တန်အပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်လို့ VOA ကချုပ်လိုက်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအကျွန်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအကျွန်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီမှာရှိတော်နေလေးဖြစ်ပါလိမ့်ရှင်။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ။အခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ Daily Line စီစဉ်စာတင်ဆက်ပေးသွားမယ်။စနေနေ့စနေကစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စနေနေ့မှာကြားရောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံမှာကြုံနေရတဲ့ဒုက္ခနဲ့ပြဿနာကိုဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့ကချင်ရင်းရဲခွင့်ရက်ကဒေါက်ခွန်ညာချင်းစီဘေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝီရုံးနဲ့စင်နေညာဆွေးနွေးကစီစဉ်မှာဆက်သွယ်မြင်းမြန်တင်ဆက်ထားပါတယ်ခင်ဗျာမိလာပါခင်ဗျာဒီနေ့ဆွေးနွေးကမှာတော့စင်နေမှာကြောက်တဲ့ကမ္ဘာဒုက္ခသည်များနဲ့ထိမှန်ဖြစ်မြန်မာနိုင်ငံကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဆွေးနွေးမှာဖြစ်ပါတယ်။ပြည်နယ်ဆွေးနွေးဖို့အတွက်ပြည်ချင်းရေးကွန်ရက်ကဒေါက်ခွန်ကြားချင်းစီရေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လဲထူထောင်ရေးကော်မတီ RCCI ပြောခွင့်ရဒေါနန်းဝေကိုဖိတ်ခေါ်ထားပါတယ်။ဒေါက်ခွန်ကြားဒေါနန်းဝေမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ပါမင်္ဂလာပါရှင်
။ဟုတ်ကဲ့ဇွန်လ20စနေနေ့ကကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာပြောကြားဆွေးနွေးတဲ့အခါတိုင်းမှာမြန်မာနိုင်ငံကလည်းရှေ့ရန်ကနေပါနေပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုယ်တိုင်လည်းဒီတစ်ပတ်တည်းပြောသွားတဲ့အထက်မှာကမ္ဘာတစ်ဝန်းကဒုက္ခသည်သုံးဖို့နှစ်ပေါ်ကနိုင်ငံ၅နိုင်ငံကဖြစ်ပြီးတော့ဒီအထက်မှာမြန်မာနိုင်ငံလည်းပါတယ်ဆိုပြီးပြောလာပါတယ်။အခုဆိုရင်လည်းတပ်ပွဲတွေပြင်းထန်လာနေတဲ့မြန်မာရခိုင်နဲ့ချင်းပြည်နယ်တွေမှာနောက်ထပ်နေရာစုကထွက်ပြေးနေရသူတွေလည်းတိုးလာနေပါတယ်။ကချင်ပြည်နယ်ဘက်မှာတော့တပ်ပွဲဖြစ်တာမျိုးတွေမရှိပါနဲ့။ဒုက္ခသည်နေရာပြင်းထန်တဲ့အခြေအနေမျိုးတော့မရှိသေးပါဘူး။ဟိုတခြားတိုင်းနာဒေသတွေနောက်ထိုင်းတို့ဘင်္ဂလားဒေ့ရှ်တို့မှာရောက်နေတဲ့သူတွေကိုပါထက်တွေ့မယ်ဆိုရင်ပြည်ရင်းပြည်ပမှာဒုက္ခသည်အရေးတို့ကတန်ကနန်းတည်ရှိနေတဲ့အတွက်လည်းဒုက္ခသည်ပြည်နယ်နဲ့ပတ်သက်လို့ကမ္ဘာမှာမြန်မာနိုင်ငံကထိတ်ဆုံးမှာပါနေရလဲမဆန်းလို့ဆိုရမှာပါဆိုတော့ဒုက္ခသည်ရဲ့လက်လုံးအခြေအနေနောက်နေရာစွန့်ခွာတဲ့အခြေခံအကြောင်းရင်းတွေနဲ့ဒုက္ခသည်ပြဿနာကိုရေရွရရှိဖြစ်ရှင်းနိုင်မဲ့နည်းလမ်းဘာတွေရှိနိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်ဆိုတော့အရင်ဆုံးတော့လက်လုံးဒုက္ခသည်ရဲ့နောက်ဆုံးအခြေအနေကိုဒေါက်ခွန်ကြာစပြီးဆွေးနွေးပြပါခင်ဗျာကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်တာမရှိဘူးဆိုရင်ပဲဒုက္ခသည်ကရှိနေတော့မယ်ဆိုပြီးတော့နားလည်ထားပါတယ်ဆိုတော့ရေရွအခြေအနေကိုအရင်ဆွေးနွေးပြပါခင်ဗျာ
အခုလုံးလုံးဆယ်တော့ဒီကချင်ပြည်နယ်နဲ့စမ်းပြည်နယ်နှစ်မြောက်ပိုင်းကဒီကချင်လူမျိုးဒုက္ခသည်အရေးအတွက်ကသတိမကောင်းပေါ့အရေးအတွက်အဖြစ်ဒါတော့လုံးဝမရော့ပဲနဲ့ကက်မရေးတွဲနဲ့ဒီအလူဦးရေတွေကရှေ့တောင်းသွားတာမျိုးတော့ရှိပါတယ်ရှေ့တောင်းနေဆိုတာကတော့အခုလုံးလုံးဆယ်မှာဆိုရင်ဒီ COVID-19 အခက်အခဲကြောင့်မလို့ကက်မနေမှာအရန်ထူထပ်တဲ့အခါမှာတော်တော်များများတွေကကြောက်တဲ့အတွက်ကြောင့်လို့မိမိတို့ရဲ့နေရမူလကြီးရွာဟောင်းတွေကိုပြန်ပြေးကြပါလိမ့်ရှင့်
ဟုတ်ကဲ့ဆိုတော့လက်တလောဒုက္ခတွေအဓိကကြုံနေရတဲ့စင်ခွန်မှုတွေနဲ့အခက်အခဲတွေရောဘာတွေများရှိနေလဲတော့ခွန်ကျ
ဲ။တမရေးအတွက်အခက်အခဲရှိတယ်။နောက်တစ်ဖက်ကနေစီးပွားရေးလုပ်ငန်းကအစအဒီခါတိုင်းလိုမျိုးနေသားသွားလုံးမဲ့နေရအလုပ်တိုင်းတွေအကုန်လုံးကလည်းရပ်ဆိုင်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့အဲသူတို့အနေနဲ့ဒီစားတောက်ဖို့အတွက်ပါအခက်အခဲရှိပြီးတော့မှတော်တော်ကိုစက်တဲနေတဲ့အခြေအနေဖြစ်လို့ပါရှိနေပါတယ်။ဒီလိုရှိရင်တစ်ဖက်ကနေဒီမှာဒီယူအန်ီ60မှာရှာဖွေစားတောက်မယ်ဆိုရင်လည်းမြေမြုပ်မိုင်းအန်ဒီရကရှိနေတယ်တစ်ဖက်ကညီလေးပဲတိုက်ပွဲမဖြစ်ပေမဲ့စီရေးအရာကတော့တစ်ချိန်နဲ့တစ်ချိန်ကအိမ်မမှုတွေကဆက်ပြီးရှိနေတဲ့စ ီရေးပတ်ကနေလည်းပဲကျမတို့ဒီအတန်တည်းအချင်းပဲချင်းပြန်ပြေးရမလဲဆိုတဲ့အခြေအနေမျိုးရှိနေတယ်လို့တစ်ခါကနေစားတော့လို့လည်းစားတော့ကလည်းငတ်နေတယ်နောက်တစ်ခါကနေပြီးနေရာဆိုင်ချင်းကလည်းဒီတက်နေမှာလည်းပဲအခုချိန်မှာကိုနှစ်ပြည့်သွားတဲ့အခါမှာတက်နေရာတော်တော်ဆွေးပြေးနေပြီဖြစ်တယ်စားတင်တောင်းနေရအစညာကြီးပြုတ်ပြင်းမှုမှလို့လို့အပ်တယ်တစ်ခါမှရွာပြန်ပြေးရင်လည်းရွာမှာလည်းနေရာဆိုင်ချင်းလာအိမ်ထဲကအကုန်ဆွေးပြေးသွားပြီဖြစ်တဲ့အတွက်ကြောင့်လောလောဆယ်မှာဆိုရင်တဲတွေအဲ့ဒီဆိုင်ကလို့တချို့အိမ်ကြီးတွေဆိုရင်လည်းတက်လို့မုံမှန်ထားတယ်ဆိုရင်လည်းတန့်ရှိရေးတော့ပဲလုပ်နိုင်ပြီးပြုတ်ပြင်းမှုမှမဟုတ်တော့မလုပ်နိုင်ဖြစ်တယ်
။ Okay ဒေါ်နန်းဝီရောဆွေးနွေးပါဦးခင်ဗျာရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခတွေပြန်နိုင်မှုတွေကပူလောင်တိုးလာနေတာဆိုတော့ဘယ်လောက်တောင်များနေပြီလဲခင်ဗျာ
။ဟုတ်ကဲ့ဟိုကဘလောက်တမြွနေတည်းမှာပဲကျွန်တော်တို့ကဒီ2015ကလေးကကျွန်တော်တို့တိုက်ပွဲစဖြစ်တယ်ပေါ့နော်။အခုဆိုရင9နှစ်ရှိသွားပြီပေါ့။ဆိုအဲ့ဒီအချိန်ကာလအတွင်းမှာကျွန်တော်တို့ကတောက်လျှောက်တာစစ်ပွဲတွေကတော့မရက်သေးဘူးဖြစ်တယ်။အဲ့တော့2019 2020 2019 March လကစပြီးတော့တိုက်ပွဲကစစ်ပွဲကပိုပြီးတော့ပြင်းထန်လာတယ်။ပြင်းထန်လာတဲ့အခါမှာဒီ3လအတွင်းမှာပဲ March လကလည်းအခုဂျုံပေါ့နော်ဒီ4လအတွင်းမှာကျွန်တော်တို့ကလူရေအဖြစ်က10,000ဝန်းကျင်လောက်ကိုကျွန်တော်တို့လူရေကရိုက်တက်သွားတယ်။အဲ့လိုပဲရခိုင်နောက်မှာဆိုရင်လည်းပေါင်းတော့ကျွန်တော်တို့တသိန်းကျော်သွားမှာပေါ့နော်။
ဟုတ်ကဲ့ခင်ဗျာတိုက်ပွဲကြီးကြီးကျယ်ဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ဘက်မှာတော့ဒုက္ခတွေကပူပူနွေ့နွေ့ပြည်လာနေကြတယ်ဆိုတော့နေရာထိုင်ခင်းကစားအဆက်အသွယ်ရလိုအပ်ချက်တွေလည်းတော်တော်များမယ်ထင်ပါရဲ့ဆိုတော့ဒေါ်နန်းဝေခင်ဗျာလက်ရှိဒုက္ခတွေအဓိကဘလို့ခက်ခဲနေများကြုံနေရလဲ
အရင်ကဆိုလို့ရှိရင်ဒီ2015ကနေ2019မတိုက်ခင်တော့ကျွန်တော်တို့လူကြီးတွေကကျွန်တော်တို့ကတပေါင်းအောင်5000ဝန်းကျင်မှာကျွန်တော်တို့ကရှိနေတဲ့စစ်ပေးဆောင်လို့နော်အဲ့တော့အဲ့တော့အနေထားကြီးမှာတော့လေကိုပကအထက်ကြီးရပါတယ်ဆိုဆန်ဖြစ်တယ်ဆန်ပေါ့နော်ဆန်ကတိမ်တိမ်ယူတဲ့လုံးဝမရဘူးဘလောက်ဒီကိုရေကကျမတို့ကဟိုကလမ်းမဆက်သေးခက်ခဲတယ်ဒါပေမဲ့လို့စားဖို့ကတော့ကျွန်တော်ပူရအောင်ပေါ့နော်ပူရအောင်ဆိုတဲ့နေရာမှာတောင်ရခုတ်လို့ရှိရင်ကျမတို့ကစပားကတော့ပုံမှန်ရနေတယ်ဖြစ်စင်စားဖို့ဒါပေမဲ့ဒီတိုက်ပွဲတွေရှိတဲ့အခါမှာကျမတို့ကလုံးဝတောင်ရတွေခုတ်လို့မရတော့တဲ့အခါမှာလူလူကဒီစားဖို့ကိုစားနေတာပြက်လက်လာတယ်။ဒါဘလဝရဲ့အဓိကကုန်စည်လမ်းကြောင်းကခံတင်ပြပိုင်ကြောက်တော်ဖြစ်တဲ့အခါဘလဝနဲ့ကြောက်တော်ကြားမှာကျွန်တော်တို့ကပုံစံနဲ့သွားလို့ရတယ်၊ခေကြောင်းနဲ့လည်းသွားလို့ရတယ်။ဒီလမ်းကြောင်းတစ်ခုစလုံးမှာမကတ်တက်ပြီးဟိုမြန်မာစစ်တပ်ကတော်လကောင်ဟိုရခိုင်စစ်တပ်ကတော်လကောင်ကျွန်တော်တို့ကအဲ့လိုပြစ်ခတ်မှုတွေရှိတဲ့အခါမှာလူစုကလုံးဝမသွားရတော့ဘူး။အဲ့တော့ officially လမ်းကြောင်းပိတ်သလားဆိုမပိတ်ဘူးဒါပေမဲ့လို့ပြစ်ခတ်မှုတွေကဟိုဒီစီနဲ့အမြရှိတဲ့အခါအဲ့ဒီလမ်းကြောင်းမှာသွားနေတဲ့ကားလမ်းနဲ့ရေကြောင်းလမ်းပေါ့နော်ဆက်နေတဲ့သွားတဲ့လမ်းကြောင်းကလုံးဝမသွားတော့ပဲနဲ့ရပ်ဆိုင်လိုက်တဲ့အနေအထားပြောပါကျွန်တော်တို့ကလုံးဝဟိုဆက်ရည်စပါးလုံးဝဟိုတင်ပို့ဆောင်လို့ရတော့ဘူးပေါ့နော်အဲ့တော့တစ်ခါမှာလည်းမြို့နေတဲ့မှာတိုက်ပွဲကဆက်တိုက်ဆက်တိုက်ဆက်တိုက်တွေဖြစ်နေတဲ့အခါတောင်ရည်မခုတ်ရဘူးပေါ့နော်အဲ့လိုအနေအထားမျို
းဆိုတော့ဒီကရကစမ်းတဲ့အခါပြဿနာလို့ပြောရမှာပေါ့ဒီနေရာမှာတခြားနေလနဲ့ရိခါသေးတာမျိုးနောက်အကူကြီးထောက်ပံ့နေရတာမျိုးဖြစ်ဖြစ်ဒီလိုနည်းလမ်းတွေမရှိနိုင်တော့ဘူးလား
ဒီတက်ပရိုလမ်းဘက်ကမသွားဘူးဆိုရင်ပေါင်းလို့မရတော့ဘူးဆိုရင်ကျွန်တော်တို့ကဒီကမခုတ်ဘူးမင်းကဒီမတူစီသမီးပလောက်ကလမ်းကြောင်းရှိရပေါ့နော်ဒါတော့ကားလမ်းနဲ့ပေါ့ကုန်းကြောင်းလမ်းနဲ့သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဖေဖော်ဝါရီလ28-28တုန်းကပေါ့နော်အဲ့တုန်းကဆိုရင်ဒါဟိုဒီဘက်ကနေပြီးတော့ဟိုဒီပါတိုင်းအဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီ community for initiative ထားတဲ့ကုန်တုံပစ္စည်းတွေပေါ့နော်ဆန်နေပါတယ်အဲ့ဒီပစ္စည်းတွေကိုတိန်ကားနဲ့ဆိုလို့ဖြစ်ရင်တိန်ပေါင်း100ကျော်ဖို့ရှိရဲအဲ့ဒါကို visual ဖြတ်စီလိုက်တဲ့ဖြစ်စဉ်ကကျွန်တော်တို့အရင်ကရဲကြီးရဲ့တအားကြီးသွားတယ်ပေါ့နော်နောက်ပိုင်းမှာကျွန်တော်တို့ကသမီးပလောက်ကလမ်းကြောင်းကိုလည်းကျွန်တော်တို့ကပွားရောက်တဲ့အနေအထားမျိုးဟိုဖြစ်သွားတယ်ပေါ့အဲ့ဒီနေသားမျိုးမှာနောက်လျှောက်ကအိုက်ဒါဆက်ပြီးတော့ကျွန်တော်တို့ကပလောက်ဝမှာကဆန်တာဆက်ပြီးတော့ပြက်လက်လာတယ်။အခုဆိုရင်ပလောက်ဝမှာမြို့ပေါ်မှာဒီဆန်တဲ့အိတ်ကိုကျွန်တော်တို့ကဒီဘက်ဒီမဘက်မှာတဲ့အိတ်ကို1,000-3,000လောက်နဲ့ဝင်လို့ရတဲ့ဆန်တဲ့အိတ်ကိုပလောက်ဝမှာတဲ့အိတ်ကို6,000-9,000နဲ့တော့မှကျွန်တော်တို့ပုံမှန်ဝင်ယူလို့မရတဲ့အနေအထားမျိုးဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့ကတောင်းဖို့ကစိတ်ပြေချင်တယ်တော့ပဲကျွန်တော်တို့ပူရတဲ့အနေအထားမဟုတ်တော့ဘူး။စိတ်ပြေမရှောင်ရဘဲနဲ့ကိုရက်ရွာမှာပဲပိတ်မိနေပဲရွာသားတွေကလည်းရှိတယ်အဲ့လိုမျိုးလူကြီးက2,600တောင်းမှရှိရဲ့ဒါပေမဲ့ဘလောကတစ်ပြည့်နေလုံးရဲ့လူကြီးကစုစုပေါင်းမှတော့1,000ဝန်းကျင်ပဲရှိရဲ့မြို့နေလေးတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါဒီတင်းမှာမှ2,600ကျားကလည်းစားကြမရှိဘူးအဲ့တော့စစ်ပေးဆောင်ကလည်း1,000ရှိနေတဲ့အခါကျွန်တော်တို့ကမနိုင်ဝန်ကိုထမ်းနေရတဲ့အနေအထားမျိုးဖြစ်သွားတယ်နောက်တစ်ချက်ကကျွန်တော်တို့ကတောက်ရခုလို့မရတော့ဆိုရင်ကိုယ့်ရဲ့ဆက်ချင်းပြီးနံနေရောတောက်ခုလို့ရလားဆိုရင်အခုကကျမကတော့ခုတော့ဆွေးနွေးသွားတယ်လို့ပဲကျွန်တော်တို့ကလည်းဒီလုံးပိုင်းပေါ့နော်အဲ့ဒီညာရဲ့အငြေကလည်းရှိရယ်အဲ့တော့မြို့ပေါ်မှာလည်းကျမတို့ကလက်နက်ကြီးကြတာတွေရှိရယ်လက်နက်ကြီးကြပြီးတော့တိတ်ဆုံးသူကဒီ ကျွန်တော်တို့ဒီ3လအသေးမှာပေါ့နော်ဒီတော့ဒီမတ်လကနေပြီးတော့အခုဂျွန်လအသေးမှာရင်ကျွန်တော်တို့ကသေဆုံးသူဦးရေဒီဈေးစင်နဲ့ဒီဦးရှိသွားရေးဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အခုကရခိုင်နဲ့ကပ်ရက်ရှိနေတယ်ပြောရမှာတော်တော်ချင်းနေစိုးနေတယ်လို့ပြောရမှာပေါ့ဆိုတော့အဲ့ဒီမှာဒုက္ခရောက်ကြတဲ့အထက်မှာရောဘသူတွေကအများစုပါနေလဲခင်ဗျအ
ခုကတိုက်ပွဲကအရင်ပြင်းထန်တဲ့အခါကျတော့ဟိုကြီးပါတယ်မီးရှို့ခံရတဲ့ကြွားရရှိရဲ့စစ်တပ်ဘက်ကနေပြီးတော့ကျွန်တော်တို့ကဒီနေတောင်းပြစ်ခတ်မှုတွေနဲ့ရေဆိုင်ရတဲ့ကြီးပါတယ်ရှိတယ်အဲ့ရွာကြီးဆိုလို့ရှိရင်နေအိမ်တွေမှာဟိုမုန်းသီးခံရတယ်ပြီးနောက်သွားတယ်နေအိမ်တွေပြန်စရာနေရာတွေမရှိတော့ဘူးအဲ့တော့တစ်ခုကဟိုမိသားစုတွေဆုံးရှုံးရတာရှိရဲ့စေယုံပေါ်မှာလည်းကျွန်တော်တို့အခုလောလောဆယ်စိတ်ကူးတော့ခံနေရတာဆိုလို့ရှိရင်အလောင်းကစေယုံမှာရှိရဲ့မတူပီစေယုံသမီးစေယုံကမင်းတက်မန္တလေးပေါ့နော်အဲ့လိုစေယုံပစ်ပြီးတယ်မှာကျွန်တော်တို့ကဒီစိတ်ပေးတဲ့နာရီကစိတ်ကူးတော့ခံနေရတာဖြစ်တယ်အဲ့လိုအနေထားမျိုးကဖက်ဖက်ကကျွန်တော်တို့စားမှုတွေမကနေကြလည်းမရှိဘူးပေါ့နော်တစ်ခါမှာအစိုးရကအခုကြောင်းပြန့်ဖွင့်မယ်ဆိုတဲ့အခါကျွန်တော်တို့ကနေအိမ်ကသမီးအတွက်ပိုပဲကားလမ်းကသမီးကြီးပဲကျွန်တော်တို့ကကုန်တင်မှုဆောင်လို့ရတယ်ဘလောကကလောကပူလို့ပြရတဲ့အခါဘလောကမှာရှိနေတဲ့လူစုတွေနေအိမ်ဆောက်ဖို့အတွက်တစ်ခုမှခုကိုလည်းကျွန်တော်တို့ကဟိုတောင်းပြန့်ပါလို့မရတဲ့အခါအခုနေကြလောကမရှိတော့ကျွန်တော်တောင်းတယ်မှာစတင်တောင်းတယ်မှာကျွန်တော်တို့ကတို့ခဏနေခိုင်းရမယ်ဒါပေမဲ့ဘလောကကတောင်းပြန့်ခုမှသူတို့ဘလိုနေမလဲဆိုတော့ music ဖို့မှုတွေရှိရတယ်အဲ့တော့စားဖို့အတွက်ပေါ့နေဖို့အတွက်ပေါ့လုံခြုံရေးလို့ပေါ့တော်တော်လေးကိုခက်ခဲနေရင်ခိုင်းနေရတာပေါ့ဟုတ
်ဟုတ်ကဲ့ဒါနဲ့တစ်သက်ဆိုင်ဆိုလို့ကုလသမဂ္ဂလူခွင့်ရောင်းရလဲရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်တွေပြန်ဖွင့်ပြီးတော့ဒီတစ်ပတ်ထဲမှာတိုက်တွန်းတာရှိပါတယ်အထူးသဖြင့်စာနာမှုအကူအညီလိုတဲ့သူတွေနောက်တရင်းရှင်တရင်းချက်တွေယာယီမှာအရေးကြီးတဲ့အတွက်ပြန်ဖွင့်ပြီးတော့လူတွေဆိုပြီးတော့လည်းပြောထားပါတယ်ဒုက္ခတွေကိုယ်တိုင်ကတော့ဒီအင်တာနက်တွေပါလေချေချေလေးနဲ့သုံးနိုင်တဲ့အခြေအနေမရှိရင်မလဲဟိုတစုံတရာတက်ရောက်မှုတွေရှိနေမှာထင်ပါတယ်ဆိုတော့ဒေါ်နန်းဝေကိုတွေ့ချင်ရအင်တာနက်ဖြတ်တောက်မှုတွေကနေဘလို့အခက်အခဲတွေများတွေ့မိလဲခင်ဗျာ
အင်တာနက်ဖြတ်တောက်လိုက်တာကကျွန်တော်တို့ကကိုလာတော့တတိချင်းမှဝင်နေပြီပေါ့နော်အဲအဲ့ဒီထားမှာကျွန်တော်တို့ကဘာခက်ခဲလာလဲဆိုတော့ကျွန်တော်တို့ကအတိတ်တတိတွေပြရဖို့အရင်ခက်ခဲသွားတယ်အဲ့တော့ COVID အကြီးအကဲတိုင်းမှာစိန်ခေါ်မှုရှိတယ်ပေါ့နော်အဲ့လိုဖြစ်တဲ့အခါမှာဒီက COVID-19 ကိုမကြားဘူးတဲ့စိတ်ပေးဆောင်ကလူတွေက COVID-19 သူတို့တော့တော့လည်းမသိဘူးဘာကြောင့်လဲဆိုတော့ COVID-19 ဘာမှသူတို့မသိရဘူးအဲ့တော့နောက်ခုကကျွန်တော်တို့ကတစ်ခါမှာဘာခက်ခဲရှိပြန်လဲဆိုတော့ကျွန်တော်တို့အထူးခံရတယ်ပေါ့လက်ရှိမှာအာဒီစစ်ပေးဆောင်တွေတောက်လျှောက်ကျွန်တော်တို့ကသဘောတရားလုပ်ပေးနိုင်ဖို့ပုံနေပေးနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအလူခံရတယ်အလူခံတဲ့အချိန်မှာတချို့ကကျွန်တော်တို့ကရက်ပုံမှတ်တမ်းတွေရဖို့လိုတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဟိုဘက်ကိုလူလိုက်တယ်ဒါပေမဲ့ဟိုဘက်ကကတော့ Viber နဲ့သုံးလို့မရအင်တာနက်နဲ့ဘလို့မှသုံးလို့မရတဲ့အခါမှာကျွန်တော်တို့ကဒီ update တင်နေတော့ update ဖို့ပြတယ်ကျွန်တော်တို့မရနိုင်တော့ဘူးပေါ့နော်အဲ့လိုအခက်အခဲတွေရှိတယ်အဲ့တော့ဒီ internet ကကျွန်တော်တို့အတွက်ကတော့ဒါ internet မရှိတဲ့အတွက်COVID-19 နဲ့ပတ်သက်တဲ့ update တင်ကိုလည်းမသိရတော့ဘူးပေါ့အဲ့လိုမျိုးအခက်အခဲတွေတော့ကျွန်တော်တို့ကျင်းဆိုင်နေရတာတော့လူထုတက်ကရုံးနေပြီလို့တော့ပြောလို့ရတယ်ပေါ့နော်အဲ့တော့တစ်ခါတလေဆိုလို့ရှိရင် internet တွေမကဘူးဒီလက်နက်ကအဖွဲ့ကနေပြီးတော့ကျွန်တော်တို့ဒီ new မှာကျွန်တော်တို့ရဲ့ TV ပေါ့နော် TV tower ဆိုတာရှိရဲ့ဘလောက်ကမြို့ရဲ့အနောက်ဘက်မှာပေါ့နော်အဲ့တော့မြို့ရဲ့အနောက်ဘက်ခြမ်းမှာ TV တောင်းကိုတော့မှ TV တိုင်တောင်မှကျွန်တော်တို့ဖြက်စည်းခံရတာမျိုးတစ်ခါကျဖုန်းတောင်းတိုင်းကြီးဖြက်စည်းခံရတာမျိုးရှိရဲ့အဲ့တော့ဒီဘက်အဝေးလို့ TV တောင်မှပုံမှန်မကြည့်ရဘူးမြို့ရလည်းတနေ့24နာရီမှာ2နာရီပဲမြည်ရတော့တယ်အခုအချိန်ကြီးကအဲ့လိုမျိုးဖြစ်နေတာနောက်တစ်ခုကဖုန်းလိုင်းတောင်မှတစ်ခါတလေဆိုလို့ရှိရင်ဖြတ်တောက်ခံရတာမျိုးတွေရှိတယ်အဲ့တော့လူစုတော့ကတော့အင်တာနက်မရတာကသူတို့အတွက်ကဟိုဘာမှအရင်မသိတော့တဲ့ကိစ္စလိုမျိုးပေါ်ဖြစ်သွားတယ်
ဟုတ်ကဲ့တော့ခုညာလဲဆွေးနွေးပါအောင်ခင်ဗျာကချင်ဒုက္ခသည်ရေးကြမှာရောအဓိကလိုအပ်ချက်တွေခက်ခဲတွေဘာတွေများရှိနေလဲခင်ဗျာ
အခုချိန်ကြီးမှာတော့ဒီကက်မှာအရင်တက်သိတဲ့အခါကျတော့ဒီ COVID-19 ကူးစက်မှာကြောက်တဲ့အတွက်ကြောင့်မလို့တချို့လူတွေကတော့မိမိအစီအစဉ်နဲ့မိမိကိုယ်ရွာကိုပုံပြနေကြတာရှိပါတယ်အဲ့ဒီညမှာဆက်ပြီးမှကျမတို့ဒီလူကုန်တိတ်ထားတဲ့အညီအမထိုင်နိုင်မှုအတွက်လိုက်ပြီးပံ့ပိုးရတာရယ်ပြီးလို့ရှိရင်တော့ဒီ COVID-19 နဲ့ပတ်သက်ပြီးတော့မှကာကွယ်မှုလုံဆောင်နိုင်အောင်ပညာပေးရတာရယ်ပြည်တော်ကာကွယ်ရေးပစ္စည်းအနေနဲ့ဒီဆက်ပြတ်ခဲလူတွေကအသာတော်တော်လေးခက်ခဲရှိပါတယ်။ဘာလို့လဲဆိုဆန်းစင်ရတပွေးလိုက်တယ်လို့ဖြစ်နေတယ်။အဲ့ဒါကလည်းဒီကက်အကုန်လုံးကပြန်ကြသလားဆိုရင်မဟုတ်ဘူး။ဥပမာဆိုရင်တချို့ကက်မြန်မာဆိုသုံးပုံတစ်ပုံလောက်ကတော့သူတို့ရဲ့အနီးဆက်ဆုံးရွာကိုပြန်ကြတယ်။ဒါပေမဲ့ရွာမှာလည်းခုနပြောတဲ့အတိုင်းအခြေအနေတွေကဒီဘာမှအဆင်ပြေမဖြစ်သေးတဲ့အခါကျတော့ကိုယ်ရွာမှာကိုယ်အိမ်ကပြတ်သွားတော့ကိုအင်းဝင်ထက်မှာကိုတဲပြန်ခိုးတာမျိုးပေါ့ပတ်ဝန်းကျင်မှာလည်းပဲဒီရေမြုပ်မိုင်းတွေရှိနေတဲ့အခါကျမိုင်းကြီးနဲ့မိုင်းကြီးမီလို့ပြဿနာတက်တဲ့ဒီ accident တွေလည်းဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီ IDB scan တွေပေးဖို့စီစဉ်နေရည်လည်းရှိပါတယ်ဒါပေမဲ့လည်းလက်တွေ့မဖြစ်တာမျိုးတွေလည်းရှိပါတယ်ဆိုတော့ကချင်ဒုက္ခသည်တွေရောနေရပြန်နိုင်တဲ့အခြေအနေတွေဘယ်လောက်များနှီးစက်နေပြီလဲတော့ခွင့်ရ
ဒီနိုင်ငံတော်ကနေဒီတော့မှဒီ camp process strategy ဆိုပြီးမှဒီအဲဒုက္ခပြေစခန်းများပိတ်သိမ်းရေးဆိုပြီးမှဟာဒီဟာကိုဒီအစီအစဉ်ချမှတ်ပြီးတော့မှပိတ်သိမ်းဖို့အတွက်လည်းပဲ budget ပါအရာထားချမှတ်ပြီးတော့မှဒီလုံဆောင်နိုင်ဖို့အတွက်လည်းပဲတိုက်တွန်းနေတာဖြစ်ပါတယ်ဒါပေမဲ့တစ်ချက်ကတော့အဲ့ဒီအဲဒုက္ခပြေစခန်းတွေပိတ်သိမ်းဖို့အတွက်လုံဆောင်တဲ့အခါမှာဒီဒုက္ခတွေကိုအမှန်တကယ်ပြည်နေတဲ့အဲ in look at ဟိုလုံဆောင်နေတဲ့ဒီ joint strategy team ဆိုတဲ့ဒီအဖွဲ့အစည်းနဲ့ပေါင်းညီနိုင်ဆောင်ရွက်ချက်ရှိပဲနဲ့ဒီကုလသမဂ္ဂနဲ့ဒီအဖွဲ့အစည်းကြီးများနဲ့ပဲတည်တံ့လှုပ်ဆောင်သလိုဖြစ်နေတဲ့အခါကျတော့အဲ့ဒီခုရဲ့ကြားမှာကွာခြားချက်ကလည်းတော်တော်လေးခက်ခဲရှိပါတယ်။ဘာဖြစ်လို့ဒီလိုပြောရလဲဆိုတော့ဒီအစိုးရဟာဒီကိုယ်တိုင်ဒီဒုက္ခတွေတွေကိုမိမိရဲ့နေရာမှာမိမိကိုယ်တိုင်အင်ရှင်လုပ်ပြီးကဲမ်ဆောက်ပေးတာပတ်ပိုးပူညီပေးတာဘာချက်ချမှတ်တာကိုနိုင်ငံတော်အစီအစဉ်ကနေပြီးတော့မှဒီပူညီတာကိုကျွန်တော်တို့မတွေ့ရဘူးရှင်အခုဒီကိုနှစ်တာကြီးအဲ့တော့ဒီနိုင်ငံတကာရံပုံငွေနဲ့ဒီအဲဒီသွင်းကအရံပုံငွေဒီသွင်းကနေအလူရှင်များနဲ့ဥပမာပြောမှဒေသခံအဖွဲ့အစည်းတွေအားပဲသူတို့ကိုဥပမာဖျားကြောင်းဆိုဖျားကြောင်းဝင်းထဲမှာပေးထားတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲဒီလိုမျိုးနဲ့ပဲပတ်ပုတ်ကူညီထားတာဖြစ်တယ်အဲ့တော့တကယ်တမ်းကူညီနေတဲ့လူတွေမပါတဲ့ဒီ camp closure strategy ကိုအကောင့်ထဲပေါ်မှာလဲကျွန်တော်တို့ကစိုးရိမ်ပါတယ
်ဟုတ်ကဲ့ပါဒုက္ခတွေနေရပြင်းနေတဲ့ပတ်သက်လို့တချင်ပြည်နယ်ဘက်မှာလူငယ်ပြဿနာလဲပါနေတာပေါ့လေဆိုတော့နောက်တစ်ခုကလည်းဒီဒုက္ခတွေမူလနေရာတွေပြင်ပြနေတဲ့အခြေအနေမျိုးတွေရှိနေတာကရောဒီဒုက္ခတွေနေရပြင်းမှာဘလောက်ထိအဟန့်တာဖြစ်နေလဲခင်ဗျာ
ဒီကျမတို့ဒီမှာဒီနမ်ဆန်ယန်ဆိုတဲ့ကြီးရွာမှာပေါ့တော့ဒီစံပြအနေနဲ့ဆိုပြီးတော့မှဒီနိုင်ငံတော်အစိုးရဘက်ကနေကချင်ပြည်နယ်အစိုးရနဲ့ဒီတမတော်ဘာပူပေါင်းပြီးတော့မှအဲပြန်ပို့ထားတာရှိပါတယ်အဲ့တော့ရွာသားတွေဟာဒီလမ်းရဲ့တစ်ချမ်းမှာတော့သူတို့အိမ်မှာနေနိုင်ဒီနောက်တစ်ချမ်းဘက်မှာတော့အရင်တော့ကဒီမိုင်းရှိဒီမိုင်းရှိတယ်ဆိုတဲ့ဆိုင်ပုတ်တွေအများကြီးထောင်ထားတဲ့ရွာမှာပြန်လာနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီမိုင်းတွေကိုညီညီဖို့မှာကလည်းအရင်အခက်ခဲရှိပါတယ်အဲ့တော့ဒီနင်းလင်းနင်းနီးပြီးတော့မှဒီဆေးရုံရောက်တာနဲ့အသက်ဆုံးရှုံးတာလည်းရှိခဲ့ပါတယ်။အဲ့တော့အခုချိန်မှာဒီရွာသားတွေကပြန်အဲ့ဒီရွာကဒီဆက်ပြရွာတရွာထဲပေါ့ဒါတော့ပြန်နေနေပြီ။တိုးတော်လည်းပဲဒီမြေမြုပ်မိုင်းတောင်တို့ရဲ့ဆောင်ရောင်လည်းမတော်ရဆိုက်ခင်းကိုလည်းမတော်ရ။ငကိုရှိတဲ့ဆိုက်ခင်းတွေကလည်းအခုချိန်မှာဆိုရင်တချို့တော့တို့ရဲ့ဆိုက်ခင်းတွေဟာဒီမပြောချန်လုပ်ငန်းတွေရဲ့ထက်လက်ထဲကိုရောက်သွားပြီဖြစ်တဲ့အတွက်ဒီနေရာတွေကလည်းဆုံးရှုံးနေပြီဖြစ်တယ်။ဒီတော့ဒီလူငယ်တော့ကိုမြင့်တော်တို့ကဒီနေရာတွေဟာဒီရုပ်ကြီးရုပ်ခလာရပိုင်းဆိုင်တာဖြစ်ပြီးတော့မှဒီနေရာပိုင်းဆိုင်မှုကိုပမာမအာမခံချက်တက်တည်ထောက်ထားမှုရှိတဲ့အခါမှာခုချိန်ဒီမှာဒီအဲတရုတ်ရဲ့ဒီငပြောဆိုင်ဒီရှုငပြောဆိုင်ခင်းနေဝင်လာတဲ့အခါမှာဒီဒုက္ခတွေတော်တော်များများဟာနေရာချုပ်တာလည်းဖြစ်နေတဲ့အတွက်ကြောင့်မလို့ယူအားလို့ပြဖို့ပဲဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ပြန်လဲထောက်မလဲပေါ့ဥပမာတံခိုးနဲ့အိမ်ကအနည်းဆုံးအိမ်တအိမ်ကို30သိန်းလောက်55သိန်းလောက်တာနဲ့အိမ်တွေပြန်ထောက်မလားဆိုတဲ့အစီအစဉ်တွေလည်းဘာမှမသိရသေးတဲ့အခါမှာကျမတို့အတော်လေးခက်ခဲရှိနေပါတယ
်။ဆိုတော့ဒီလိုခက်ခဲကြုံရတဲ့ဒုက္ခတွေထဲမှာအများစုကဘယ်လိုလူတွေပါနေလဲတော့ခင်ဗျာ။
အဲ့တော့ဒီအသက်ကိုနှစ်ပြည့်နေတဲ့ဒီကက်ပါရောက်စားချင်းတဲ့တရားမွေးတဲ့ကလေးတွေအတွက်တို့ရွာမှာပြန်ရင်မူလတန်းကျောင်းတွေမရှိတဲ့အခါမူလတန်းကျောင်းတော့မရှိတဲ့အခါမှာဘယ်ကျောင်းမှာပြတ်မလဲဆိုတဲ့ပြဿနာကတော်တော်တက်ပါတယ်။အဲကက်မှာကလည်းအခက်ခဲရှိတာကဒီကိုဗစ်ကြောင့်မို့ကက်ထဲမှာနေပြီဆိုရင်ကက်ထဲမှာပဲနေပြီဘယ်မှာမထွက်ရတဲ့အခါမှာတလဆန်၆ပြည်နဲ့ဆက်ပြားခဲလေးနဲ့ကဘလို့မှအသက်ရှင်လို့မရတဲ့အခါကဲမပြင်းထွက်ပြီးလှုပ်ရှားကြတဲ့အခါလဲကဲမထဲပြန်ဝင်လို့မရဘူးပေါ့ပြန်ဝင်မယ်ဆိုရင်၂၁ရက်ကွာရန်တင်းပြန်ပြီပဲဒီရက်တွေလည်းရှိနေတဲ့အခါကျတော့လည်းအခက်ခဲရှိတာပေါ့
ဟုတ်ကဲ့ဒေါန်နန်းကိုယူမှာပါအောင်ခင်ဗျာအဲ့ဒီဘက်မှာကတော့ဒီပြန်မှုနေနေသလားနောက်ထပ်ထွက်ပြေးလာတဲ့လူတွေတော့ပုံများလာနေတာဆိုတော့နေရပြန်ရေးကမစင်းစားနိုင်နေတဲ့အခြေအနေမျိုးများဖြစ်နေသလားဒေါန်နန်းဝေ
ဟုတ်ကဲ့ကျမတို့ကဒီ RCCI အနေနဲ့ပေါ့နော်အဲ့တော့ RCCI အနေနဲ့ကကျမတို့ကဖွဲ့စည်းထားတာလဲမတ်လ29ကမှကျွန်တော်တို့ကမတ်တထပေါ့နော်ဖွဲ့စည်းလိုက်တာဖြစ်တယ်အဲ့တော့လုံလုံးစင်အနေထားမှာလဲစစ်ပွဲကဖြစ်နေသေးဖြစ်တယ်ပေါ့နော်ဖြစ်နေသေးဖြစ်တဲ့ပုံမှာကျွန်တော်တို့ကအရေးကိုကယ်ဆယ်ရေးကိုပဲကျွန်တော်တို့ဖူးဖိစီးပြီးလုပ်နေရတဲ့အနေထားဖြစ်တယ်ပေါ့နော်ဖိတ်ချက်အဲ့တော့ကျွန်တော်တို့ကအရေးကိုကုညီနဲ့ပြန်လည်တူထောင်ရေးဆိုတော့ကျွန်တော်တို့ကပြန်လည်တူထောင်ရေးကကျွန်တော်တို့ plan B ဖြစ်သွားပြီပေါ့နော်အဲ့တော့ပြန်လည်တူထောင်ရေးဘက်ကိုတော့ကျွန်တော်တို့ကအခုချိန်ကိုမတော်နိုင်သေးဘူးလို့ပြောလို့ရတယ်ဘာလို့ပြန်လည်တူတော်ရင်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကလုတ်ပေးနိုင်တာဆိုလို့ကကျွန်တော်တို့ကနေအိမ်ကနေလည်းကောင်းမဆောက်ပေးနိုင်သေးဘူးဒီအရေးပေါ်ကစီရေးကိုပဲလုံးလုံးစီဖြစ်ဖြစ်စီတီလုံးနေရတဲ့အခါကျွန်တော်တို့ပြန်လည်တူတော်ရင်းအတွက်က strategy ကျွန်တော်တို့အခုဆွေးနွေးတုံးဖြစ်တယ်လုံးနေတုံးဖြစ်တယ်ပေါ့နော်အဲ့ဒီနေရာမှာကျွန်တော်တို့ကဒီအိမ်ဆောက်တဲ့နေရာမှာဆိုအစိုးရဘက်ကကျွန်တော်တို့ကိုဒီ RCCI နဲ့ LUKEJAN နဲ့ပေါ့နော်ဝင်ကြီးဌာနနဲ့ကျွန်တော်တို့ဒီမေလ၄ရက်နေ့တော့အစည်းအဝေးလုပ်ခဲ့တယ်ကျွန်တော်တို့ကဒီ conference လုပ်တဲ့အခါမှာကျွန်တော်တို့အစိုးရဘက်ကအထောက်ပံ့ကဆိုနေ960ကျပ်အတွက်ရတယ်။ဒါပေမဲ့အဲ့ဒါကစမီးမျိုးအတွက်တော့အထောက်ပြီးတော့ပလဝအတွက်တော့ကျွန်တော်တို့လုံးဝအိမ်မဆောက်ပေးနိုင်သေးဘူးပေါ့နော်။ကျွန်တော်တို့ကပြန်ပြီးပြောင်းရေးဘက်ကိုကျွန်တော်တို့လှည့်မရှိနိုင်သေးတဲ့အနေအထားရှိတယ်ပေါ့
။ဟ ဟုတ်ကဲ့ဒုက္ခတွေရည်ဖြစ်ရှိမှုဆိုရင်ဒုက္ခတွေဖြစ်လာတဲ့ခြေရင်အကြောင်းတရားကိုလည်းထည့်စဉ်းစားလိမ့်မယ်ထင်ပါတယ်ဟိုလက်တလုံးဖြစ်စဉ်အနေနဲ့ကြည့်မယ်ဆိုရင်တော့အဓိကကတော့တက်ပွဲတွေကြောင့်ဖြစ်နေတာပါဆိုတော့တက်ပွဲတွေဖြစ်ရတဲ့နောက်ကွယ်ကအကြောင်းရင်းတွေလည်းရှိနေတာပေါ့လေဆိုတော့ဒုက္ခတွေပြဿနာဈေးမြက်ကဘာကြောင့်လဲများသုံးသပ်မိလဲတော်ခွန်ကြာ
ဖြစ်ဆက်ဆက်မှာတက်ပွဲတွေဖြစ်တယ်ဒါပေမဲ့အမင်းတက်တဲ့မြို့ရွာတွေမှာတိုက်တာမျိုးမြို့ရွာအပတ်ဝန်းကျင်မှာတိုက်တာမျိုးမရှိဘူးပေါ့ရှိတယ်ဆိုရင်တော့မှခဏတစ်ဖြုတ်တာတိုက်ပြီးတော့မှဒီကြံကြံကြီးတော့မှဒီရွာလေးကိုဖျက်ဆီးတာမျိုးမရှိတဲ့အခါကျတော့ဒီလိုမျိုးဒုက္ခတွေတွေကက်မှာအကြကြီးနေခဲ့တာမျိုးကတော့ကချင်ပြည်နယ်မှာဒါပထမဦးဆုံးတွေ့ကြုံဖြစ်တယ်ပေါ့ရှင့်အဲ့တော့တိုက်ပွဲတွေဖြစ်စီတဲ့ဒီမငင်းချမ်းချင်းရဲ့အကြောင်းရင်းတွေကိုကျမတို့ဒီစပွဲပေါ်မှာဖြေရှင်းနိုင်ဖို့အတွက်နံပါတ်၁ကတော့ all inclusive ပေါ့ဒီငင်းချမ်းရေးရှင်းလေးပွဲစပွဲမှာအပြစ်ခံရဆဲထားပြီးဖြစ်စီမပြစ်အပြစ်ခံမရဆဲလေးထားပြီးဖြစ်စီအလုံးစပွဲပေါ်မှာဆွေးနွေးဖြစ်ပေးဖို့ကတော့အရေးကြီးတယ်ပေါ့ဖြစ်ချက်ပေါ့ဒုတိယတစ်ခုကတော့ဒီတက်တိုင်းတက်တိုင်းပေါ့တက်တိုင်းလို့ပြောတဲ့အခါမြန်မာတက်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအားလုံးကပါကြည့် International Humanitarian Law ပေါ့ဒီစစ်ဥပဒေလို့လည်းပြောလို့ရတယ်ဒီနိုင်ငံတကာပြည်ဆိုင်ရာဒီစစ်ဥပဒေဒီ International Humanitarian Law ကိုလိုက်နာပြီးတော့မှဒီလူအကြီးစားတော့လူကိုမချိစေဖို့အဲပြီးလို့ရှိရင်ဒီလူသားတွေရဲ့ဒီအယက်သားတွေရဲ့အိုးအိမ်စီးစိမ်သူတို့နေထိုင်စားတောက်ဖို့အတွက်လုံခြုံစားတောက်ရမယ့်အရာတွေကိုမဖျက်ဆီးဖို့ပေါ်ကြီးရွာတွေကိုမချက်စီးဖို့တမင်တက်တည်ရွယ်ပြီးမပြစ်ခတ်ဖို့အဲ့ဒါတွေကအရေးကြီးတယ်ပေါ့နော်
ဟုတ်ကဲ့ဆိုတော့ငင်းချမ်းမှာပဲဒုက္ခတွေပြဿနာပြည်နေနေမှာဆိုတော့ငင်းချမ်းကြီးတွေဆွေးနေမယ်အလားလာတွေကရောဘလောက်များမြင်မိလဲတော့ခွန်ကြီးအ
ဲနိုင်ငံတကာအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်လောလောဆယ်နိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါမှာအစိုးရအနေနဲ့ဆိုရင်တရုတ်နိုင်ငံရဲ့အခန်းကဏ္ဍကအရေးကြီးတယ်ပေါ့တရုတ်ကနေပြီးတော့ညီလာခံလုပ်ပါလို့ပြောရင်လုပ်ရပြီးတော့တက်ပါလို့ပြောရင်တက်ရတဲ့အခြေအနေမျိုးဖြစ်နေတဲ့ဒါတော့ဒီအန်အန်တကာအဖွဲ့အစည်းလို့ပြောတဲ့အခါမှာတရုတ်တစ်ခုပဲမဟုတ်ပဲနဲ့တခြားသောနိုင်ငံတွေပါမြင့်မြတ်တက်ပါဝင်ပြီးတော့မှဒီအအနည်းဆုံးကတော့ဒီရှင်းလေးပွဲမှာ witness အနေနဲ့ပေါ့နော်ဤစာချုပ်စာတမ်းတွေမှာဒီတက်တဲ့အနေနဲ့နေထိုင်ပြီးတော့မှဒီအရာတွေကို international monitoring ပေါ့ဒီနိုင်ငံတကာကနေပြီးတော့မှအကောင့်ထည့်ပုံမှုကိုစောင့်ကြည့်ပေးဖို့အတွက်လည်းပဲအရေးကြီးတယ်လို့ယူဆရတယ်ရှင့်နောက်ဆုံးတစ်ခုကတော့ဒီကျမတို့ဒီ27ရာစုပြည်လုံးကိုမကြာခင် August လအတွင်းမှာကျင်းပမယ်လို့ပြောပါတယ်အဲ့တော့ကျင်းပတဲ့အခါမှာနည်းနည်းနဲ့ပဲဖြစ်စေများများနဲ့ပဲဖြစ်စေတကယ်တမ်းစိတ်ရင်းစေတနာကောင်းတဲ့ဒီငင်းချမ်းကြီးရလို့မှုဆိုတဲ့ဒီ political will ပေါ်တော့နိုင်ငံကြီးရဲ့အရာဒီကတိကိုပြုနိုင်တာမျိုးရှိရင်တော့လည်းပဲဒီအခိုက်အတန့်အဖြစ်မဟုတ်ရင်တောင်မှဒီအဲငင်းချမ်းကြီးလမ်းကြောင်းမှပေါ်ကိုတော့ရောက်သွားမယ်လို့ယူဆတယ်သို့တော်လည်းပဲအကယ်၍များပေါ်ဒီဥစ္စာကိုဒီအဲဒီကောက်ပွဲမတိုင်ခင်မှာအစိုးရရဲ့တပ်သားနောက်ဆုံးကာလအတွင်းမှာဒီအဖြစ်တဘောမျိုးနဲ့ပဲလုပ်သွားမယ်ဆိုလို့ရှိရင်တော့တုံရင်းတုံရင်းပဲဖြစ်အောင်မလို့ယူဆရတယ်ရှင်
။ဟုတ်ကဲ့ဒေါနာဝေမြင်လဲဆွေးနွေးပါဦးခင်ဗျာဒုက္ခတွေပြဿနာရဲ့အဓိကအကြောင်းရင်းတွေအတွက်ဘယ်သူတွေမှာအဓိကတာဝန်ရှိရလို့များသုံးသပ်မိလဲ
။ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ကဒီဟိုမငင်းချမ်းလို့ပေါ့နော်မငင်းချမ်းရဲ့အတွက်ကျွန်တော်တို့ကဒုက္ခတွေဆိုတာရှိတာမငင်းချမ်းတာကအခုနတိုက်ပွဲတွေရှိနေလို့မငင်းချမ်းတာပေါ့နော်။တိုက်ပွဲတွေကကျွန်တော်တို့ကဒီမမျှတမှုကနေပြီးလူတွေကတော်လှန်ကြတယ်လို့ကျွန်တော်တို့ကတိတ်ပဲဖွင့်နေတယ်ပေါ့နော်။မမြတ်မှုဆိုတဲ့နေရာမှာကျွန်တော်တို့ကလက်နက်ကင်ဖွဲ့တွေတိုင်းတော့လက်နက်ကင်ဖွဲ့တွေပေါ်လာရဲဆိုတာကလည်းဒါသူတို့ရဲ့ right ပေါ့နော်သူတို့ရဲ့အခွင့်အရေးအတွက်သူတို့ကတိုက်ယူကြတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့လိုဖြစ်တဲ့အချိန်မှာကျွန်တော်တို့ကလူထုတွေကိုကျွန်တော်တို့ကဟိုမထိခိုက်စေတဲ့နည်းနဲ့တော့ကျွန်တော်တို့တောင်းဆိုချင်တယ်အခုဖြစ်နေတဲ့ပုံစံမျိုးကမြို့ရွာကြီးတွေမှာတိုက်ခွေးတွေဖန်တီးတဲ့အခုပလောဝဆိုလို့ရှိရင်ပလောဝမြို့ထဲမှာတင်လက်နက်ကြီးတွေဖြစ်တယ်ပလောဝမြို့ပပချာလေးမှာညိုင်းနေမြုပ်ထားတာရှိရပလောဝမြို့ပပချာလေးမှာပဲကျွန်တော်တို့ကနေ့တိုင်းဘုံတိုင်နဲ့ဖုံးဆက်တိုင်းကိုယ့်ရဲ့ဒေတာကိုကိုယ့်ရဲ့စာကြည့်ကိုယ့်မိဘတွေကိုဖုံးဆက်တယ်ကျွန်တော်တို့ကနေ့တိုင်းကြားနေရတာကတနက်တန်နေနဲ့ကျွန်တော်တို့ကဘုံကြည့်တဲ့အတိုင်းလေးလက်နဲ့ကြည့်တဲ့အတိုင်းလေးဖြစ်နေရပါတော့အဲ့လိုနေထိုင်မျိုးမှာဆိုလို့ရှိရင်ဒါကလူထုကြောက်ကကျွန်တော်တို့ကတော်တော်လေးကိုခက်ခဲတဲ့အနေအထားဖြစ်သွားတယ်အဲ့တော့ကျွန်တော်တို့ကဒီတိုက်ခွေးတွေဟိုတိုက်ကြတဲ့အခါမှာလူထုနဲ့ဝေးတဲ့နေရာတွေမှာတိုက်ကြရင်တော့ဒါအထိခိုက်လူထုတဲ့အထိခိုက်နေတယ်ပေါ့
ဟုတ်ကဲ့ပါညီကုန်းကျုံအနေနဲ့ဆွေးနွေးကြရင်ဒါကတော့ဒုက္ခတွေအရေးပြည်ရင်းငြိမ်းရေးအတွက်အခုချိန်မှာအနေဆုံးအဆင့်အနေနဲ့ပေါ့လေဘာတွေများလုပ်စီချင်တာလုပ်တင်တာတွေများရှိတယ်လဲတော်ခွန်ကျန
်နံပါတ်၁ကတော့ဒီ International Humanitarian Law ပေါ့ဒီဒီစစ်ဥပဒေကိုကောင်းကောင်းမွန်မွန်လိုက်နာဖို့အတွက်လိုအပ်တယ်လို့တစ်ဖက်ကနေငင်းချမ်းကြီးဆွေးနွေးပွဲကနေပြီးတော့မှ Federal ပြည်ထောင်စုအစ်စ်တစ်ခုဖြစ်ပေါ်လာအောင်လည်းပဲဆောင်ရွက်သွားဖို့အတွက်လိုအပ်တယ်လို့ယူဆပါတယ်ရှင့်ဒါဆိုလို့ရှိရင်တော့မြန်မာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းကြည့်တာဖြစ်သွားတဲ့အတွက်ကြောင့်မလို့စီရေးအရဖြေရှင်းမှုကိုနောက်အခါမှာလိုအပ်တော့မှာမဟုတ်ဘူးလို့ယူဆပါတယ်ရှင့
်ဟုတ်ကဲ့ဒေါနန်းဝေအမြင်နဲ့ဆွေးနွေးစီရင်ပါတယ်တစ်လုံးညီငယ်ရဖို့မလွယ်သေးတဲ့အချိန်မျိုးမှာဒုက္ခတွေအတွက်ပဲဖြစ်ဖြစ်ပြည်တွင်းညီငယ်အတွက်ပဲဖြစ်ဖြစ်ဘာများလုပ်ဖို့လိုမလဲခင်ဗျဟုတ်
ကဲ့အားလားတော့ခုနဆရာမပြောရတဲ့ဟာကိုကျွန်တော်တို့ပြန်ပြောချင်တယ်ပေါ့နော်
တော့ဒီကျွန်တော်တို့ကနိုင်ငံတကာဥပဒေနဲ့အမြင်ကလူတွေကတော့ဒီနှစ်ဖက်တစ်စလုံးကတော့သူတို့ကအမြင်နဲ့နိုင်ငံလူ့အခွင့်အရေးကိုသူတို့လေးစားလိုက်နာပါတယ်ဂျနီဗာကွန်ဗင်းရှင်းကိုသူတို့လေးစားလိုက်နာပါတယ်ပြောပြမလို့တကယ်လက်သိမှာကြတော့သူတို့ကအဲ့လိုပုံစံမျိုးနဲ့တောင်းနေတာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်ပေါ့နော်နှစ်ဖက်တစ်စလုံးကိုပေါ့နော်လက်နက်ကင်ဆိုလို့ကောင်းမြန်မာစစ်တပ်ကတော့နှစ်ဖက်စလုံးကဒီဟာကိုမလိုက်နာဘူးလို့ကျွန်တော်တို့မြင်တယ်အဲ့ဒါမလို့ကျွန်တော်တို့ကဒီမြေချမ်းရေးကိုအမြင်ဆုံးသွားဖို့ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတကာဒီလမ်းစဉ်ကိုကျွန်တော်တို့ကနိုင်ငံတကာဘယ်လိုချမှတ်ထားတဲ့စီးပွားဥပဒေတွေရှိတယ်လဲပေါ့နော်စစ်နဲ့ပတ်သက်အဲ့ဒီဟာကိုလိုက်နာသိချင်တယ်တကြပြောနေမှုမဲ့လက်တွေ့မှာရှင်းသိချင်တယ်ပြောစာရွက်ပေါ်ကငင်းချမ်းကြီးနေတဲ့ကျွန်တော်တို့ကတကယ်ဟိုကျွန်တော်တို့ရဲ့လက်ပေါ်မှာလူစုရဲ့လက်ပေါ်မှာဒီငင်းချမ်းကြီးကိုထည့်ဖို့ဆိုလို့ချင်းသူတို့တစ်ဖက်စလုံးကကျွန်တော်တို့ကအကလေ short နေချင်တယ်ပေါ့နော်ပြောတိုက်ပွဲဖြစ်ရတာနှစ်ဖက်အကလေကျွန်တော်တို့ကပြန်ဆန်ကြလို့ဒါဖြစ်ကြတာဖြစ်တယ်ပြောလူစုကိုငိတ်ညာပြီးတော့မှတိုက်ပွဲရဲ့အမြင်ဆုံးရက်ဖို့ဆိုလို့ချင်းတစ်ဖက်စလုံးကအကလေ short ပြီးတော့အခုစစ်ဘေးရှောင်ဆိုတာလည်းအဲ့ကြောင့်တော့မှကျွန်တော်တို့ကသူ့ဒေတာကိုပိုကောင်းကောင်းမွန်နဲ့ပြန်သွားမှာဖြစ်တယ်။အဲ့ကြောင့်မှကျွန်တော်တို့နိုင်ငံငင်းချမ်းမှာလည်းဖြစ်တယ်။အခုလိုမျိုးသူတို့တွေကနှစ်ဖက်တည်းကတော့အတက်တွေမလျှော့ကြပြန်နဲ့အခုလိုမျိုးပဲဆက်သွားနေမယ်ဆိုတော့မြန်မာနိုင်ငံကပုံပြီးတော့ဒီချင်းနဲ့ပုံဝင်မယ်လို့ကျွန်တော်တို့ပြောချင်တယ်ပေါ့
။ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ချင်းစစ်ဘေးရှောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်လည်ထူထောင်ရေးကော်မတီ RCCI ကဒေါ်နန်းဝေအချင်းချင်းရေးကွန်ရက်ကဒေါ်ခွန်ကြာလို့နဲ့နောက်ဆက်ကြည့်ရှုရပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်။စီရင်နေစနေပန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပြစီဒီစီစဉ်ကိုတော့ VOV မြန်မာပိုင်းရဲ့စီရင်နေ9နာရီကနေ10နာရီထိနဲ့တတိယနေ့နေ့မနေ့6နာရီကနေ9နာရီ Radio စီစဉ်နေမှာနားဆင်နိုင်တယ်လို့ VOV မြန်မာပိုင်းအင်တာနက်ဆက်မြန်နာဖြစ်တဲ့ barmis.vonews.com နဲ့ Facebook ဆက်မြန်နာတွေမှာလည်းပြန်လည်နားဆင်နိုင်ရပါတယ်။ကျွန်တော်အောင်လို့ပါခင်ဗျာ။
ပိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါ යි ။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘုဒ္ဓတာပညာပေးနဲ့ရတဆောင်တဲ့အစီအစဉ်လေးကိုတင်ဆက်ပေးနေပြီးအင်္ဂါ9နာရီပြီးတော့တောက်ကြအထိအစီအစဉ်ဒီမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါ යි ။ဒီအစီအစဉ်လေးကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါ යි ။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုနေတဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။မင်းရဲ့ပိုလစ်ဖီမှာမေလ25ရက်နေ့ကအာဖရိကန်အမေရိကန်မျိုးသား George Floyd ရေဖမ်းထားစဉ်တိတ်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးတရားမမျှတာတဲ့ခွဲခြားဆက်ဆံမှုတွေနဲ့ရဲတွေရဲ့ဆိုးရွားတဲ့လုပ်ရက်တွေအဆုံးသတ်စေဖို့အတွက်အမေရိကန်နိုင်ငံတလွားဒီသတင်းပတ်ကုံမှာလည်းဆက်ပြီးဆန္ဒပြတောင်းဆိုနေကြပါတယ်။တချို့ဆန္ဒပြသူတွေကတော့ဒီစနေတနင်္လာနေ့တွင်မှာဂျွန်တင်းလို့ခေါ်တဲ့တောင်ပိုင်း Texas ပြည်နယ်ကနောက်ဆုံးလက်ချံအာဖရိကန်အမေရိကန်တွေ1865ဂျွန်လ19ရက်နေ့ကျွန်းပွားကလွတ်မြောက်ခဲ့တဲ့နေ့အထိတ်မှတ်ကွာတစ်ဆက်တည်းကျင်းပနေကြပါလေ။မြို့ကြီးတွေဖြစ်တဲ့နယူးယောက်လော့စ်အိန်ဂျလစ်နဲ့မီယာမီမြို့အပါအဝင်မြို့တော်များများမှာလည်းဆန္ဒပြနေကြတာပါ။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောဒန်ရဲ့ထရမ့်အစိုးရအဖွဲ့အကြောင်းရေးသားထားတဲ့အစာအုပ်ကိုထုတ်ဝေခွင့်မပေးဖို့တရားရေးဌာနကအရေးပေါ်ပန်ကြားချက်ပေးပို့ထားတဲ့ကြားကပဲအမေရိကန်ဘဟုအစိုးရတရားသူကြီးကစနေနေ့မှာထုတ်ဝေခွင့်ပေးလိုက်ပါလေ။အေမီရောမာသူတာဝန်ထမ်းဆောင်ခဲ့တဲ့တစ်နှစ်ခွဲကာလအတွင်းသမ္မတထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာလှုပ်ဆောင်ချက်တွေကိုဝေဖန်ထားတဲ့သူ့ရဲ့စာအုပ်ကိုအင်္ဂါနေ့မှာစတင်ရောင်းချဖို့လုပ်နေပါပြီ။ဒီစာအုပ်ကိုထုတ်ဝေရင်အရေးကြီးတဲ့ကန့်သက်အချက်လက်တွေအများလက်ထဲရောက်သွားနိုင်တယ်လို့တရားရေးဌာနကပြောပေမဲ့ Washington DC တရားရုံးတရားသူကြီး Russ Lambeth ကတော့ထောင်နဲ့ချီတဲ့ဒီစာအုပ်တွေဟာဖြန့်ချီသူတွေလက်ထဲရောက်နိုင်နေပြီသားဖြစ်တဲ့အတွက်အချိန်နှောင်းနေပြီလို့ပြောပါတယ်။မြန်မာနိုင်ငံမှာဂျွန်လ20ရက်နေ့ကကိုဗစ် -19 ရောဂါပိုးကူးစက်ထားသူနောက်ထပ်တဦးတွေ့ရတာကြောင့်ဓာတ်ခွဲအတည်ပြုလူနာက289ဦးရှိသွားပါပြီ။မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိခဲ့သူဟာမွန်ပြည်နယ်ပေါင်မြို့နယ်ကအသက်39နှစ်အရွယ်အမျိုးသမီးဖြစ်ပြီးထိုင်းနိုင်ငံကနေပြန်လာသူဖြစ်ပါတယ်။တနေ့ကတော့တရထင်းနဲ့ပိုးကူးစက်မှုဓာတ်ခွဲအတည်ပြုလူနာအသက်23ဦးတွေ့ရှိခဲ့တဲ့အတွက်ရောဂါပိုးကူးစက်မှုတွေညှင့်တက်သွားတော့မလားဆိုရက်စိုးရိမ်မှုတွေရှိလာခဲ့ကြတာပါ။မျိုးသားလုံခြုံရေးကိုချင်းချောက်အန္တရာယ်ပြုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးဖို့နဲ့ ကျူးလွန်သူတွေကိုတရားဆက်ဆိုအရေးယူနိုင်ဖို့အတွက်ဟောင်ကောင်မှာအထူးဌာနတစ်ခုကိုဖွဲ့စည်းတည်ထောင်မယ်လို့တရုတ်နိုင်ငံပိုင်ရှင်ဟွာသတင်းဌာနကစနေနေ့မှာကြေညာခဲ့ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရွတ်သက်ပါ။
This program has come to you from the Voice of America, Washington.